Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်အောက်တိုဘာလ29ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိလိုင်းဒိုမီတာ1925/32/51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအတွက်အစီအစဉ်မှုကကျွန်မစုမောပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်မဒီညပိုင်းသတင်းတွေကိုနားလည်နေတူကြီးညပေးသွားမှာပါအမရထရန်ပေါ်ဝေဖန်ပြောဆိုသူတွေကိုဒီပောက်ကွဲစီတဲ့ပစ္စည်းတွေထည့်ထားတဲ့အထုပ်တွေပေးပို့ခဲ့သူတူကိုဖမ်းဆီးလိုက်နိုင်ပြီလို့အမေရိကန်ရှေ့နေကျောကပြောဆိုလိုက်ပါတယ်။ဒီအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကဆော်ရီတရင်တော်ဂျမက်ကာရှိုဂီအသက်ခံရမှုနဲ့ပတ်သက်ပြီးတော့ဒါအားလုံးအတွက်သတိထားတုံ့ပြန်စရာဖြစ်တယ်လို့ပြောကြလိုက်ပါတယ်။ဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆင်ရမယ်ထိတ်တန့်ရောက်သတင်းတွေကတော့လာမယ့်စနေနေ့နိုဝင်ဘာလ3ရက်မှာကျင်းပမယ့်ဂျားဖြတ်ရွေးကောက်ပွဲမှာမဲဆန္ဒရှင်ပြည်သူတွေဟာကိုယ့်ရဲ့မဲတပြားကိုတံမိုးထားတဲ့အနေနဲ့မဲယုံကိုအရောက်မဲပေးသွားကြပါလို့တိုင်းရင်းသားပါတီခေါင်းဆောင်တွေကတိုက်တွန်းပြောဆိုတဲ့သတင်းမှာနားဆင်ရမှာကတော့
တကယ်ကိုကိုယ့်ရဲ့ပြည်နေအတွက်ပေါ့နော်အကျိုးရှိမဲ့တကယ်ကိုမြင်ရင်အခြေအနေကို
နောက်ပိုင်းမှာပြည်စုံနာဆင်ရပါမယ်ရှင်။နောက်ဒီဂျားဖြတ်ရွေးကောက်ပွဲမှာပဲမဲဆွယ်စည်းရုံးမှုတွေကြောင့်အသုံးအနှုန်းတစ်ခုသုံးတာနဲ့ပတ်သက်ပြီးသက်ဆိုင်ရာပါတီတွေရဲ့အမြင်တွေကိုစူးစီးတင်ပြထားတဲ့သတင်းတော့မှတ်စုအစီအစဉ်နဲ့မြန်မာနိုင်ငံကအရသာထူခဲတဲ့ရိုးရာမုတ်တွေအကြောင်းမြန်မာတခွင်အပတ်စဉ်ကဏ္ဍတွေကိုနာဆင်ရဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝက်မှာတော့စနေညဒဲလီလိုက်အစီအစဉ်တင်ဆက်ပေးဖို့ရှိပါတယ်။အခုအရေးဆုံးကတော့စနေညအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
အမရဒေါ်နယ်ထရန့်ပေါ်ဝေဖန်ပြောဆိုသူတွေကိုပောက်ကွဲစေရတဲ့ပစ္စည်းတွေထည့်ထားတဲ့အထုပ်73ထုပ်ထက်မနေပေးပို့ခဲ့သူဖလော်ရီဒါပြည်နယ်သားတအုပ်ကိုဖမ်းဆီးလိုက်နိုင်ပြီလို့အမေရိကန်ရှင်းနေကျိုးဂျက်ဖ်ဆက်ရှင်ကပြောပါတယ်။ဆယ်စုနှစ်တွေအတွင်းရာဇဝတ်မှုကျူးလွန်ခဲ့တဲ့တမိုင်းကြောင့်နောက်ခံရှိခဲ့သူဖလော်ရီဒါပြည်နယ်အေဗန်ချူရာမြို့ကအသက်56နှစ်အရွယ်စီဇာဆေယော့ကိုဖက်ဒရယ်ရာဇဝတ်မှု၅မှုနဲ့တရားစွဲထားကြောင်းရှင်းနေကြဆက်ရှင်ကသတင်းတော်တီကိုပြောပါတယ်ပြည်မှုရီထဲမှာပောက်ခဲရေးပစ္စည်းတွေကိုစားလိုက်ကနေတရားမဝင်ပြပမှုနဲ့အစိုးရတာဝန်ရှိသူတွေကိုချင်းချောက်မှုတွေပါဝင်ပြီးတော့တကယ်လို့အပြစ်ရှိကြောင်းဆုံးဖြတ်မယ်ဆိုရင်တော့ထောင်ဒဏ်48နှစ်အထိကျခံရမယ်လို့ဆိုပါတယ်အဲဒီလိုလက်လုပ်ပောက်ခဲရေးပစ္စည်းတွေကိုသမ္မတဟောင်းဘရက်အိုဘားမားနိုင်ငံခြားရေးဝန်ကြီးအောင်ဟီလာရီကလင်တန်ရှင်းနေကြဟောင်းအီရစ်ဟိုလ်ဒါဒီမိုကရက်တစ်ပါတီကအောက်လွှတ်တော်အမတ်နှစ်ဦး CIA ညွှန်ကြားရေးမှူးဟောင်းဂျွန်ဘရန်နန်အပါအဝင်ထင်ရှားတဲ့ဒီမိုကရက်တစီကိုလိမ့်မှုပြီးတော့ပေးပို့ခဲ့တာပါလက်လုပ်ဖောက်ခွဲပစ္စည်း73ခုကိုပေးပို့ခဲ့တာဖြစ်ပြီးအထောက်အထုပ်ဂျင်းစင်မှာ6လက်မရှိ PVC ပိုက်တစ်ချောင်း၊နိုင်သေးတစ်လုံးနဲ့ပောက်ကွဲနိုင်ခြေရှိတဲ့ဆိုတဲ့ပစ္စည်းတွေပါတယ်လို့ FBI ညွှန်ကြားရေးမှူးခရစ်စတိုဖာရေးကသတင်းစာရှင်းလင်းပွဲတွင်ပြောပါတယ်ဒီပစ္စည်းတွေကအတူတွေမဟုတ်ပေမဲ့တခုမှတော့ပောက်ကွဲခဲ့တာမရှိဘူးလို့လည်းသူကပြောပါရယ်အထုပ်တရုတ်ပေါ်ကနေရတဲ့လက်ပွေကနေတဆင့်စုံစမ်းစစ်ဆေးရေးမှုတွေကဆေးရောက်ကိုပေါ်ထုတ်လိုက်နေတယ်လို့ပြောတယ်လို့နောက်ထပ်အထုပ်တရုတ်မှလည်းမျိုးရိုးဗီဇ DNA ထောက်ထားဖြစ်နိုင်ခြေကိုတွေ့ရတယ်လို့ပြောပါရယ်ဆေးရောက်ပို့ထားတဲ့ဘုံတွေကိုထပ်မံရှာဖွေတွေ့ရှိနိုင်သေးကြောင်းလည်းသူကပြောပါရယ်ခင်ဗျာ
အမေရိကန်နိုင်ငံရဲ့အတော်များများကိုလက်လုပ်ပုံးတွေစားရက်ကနေပေးပို့ခဲ့မှုနဲ့ဖန်ဆီးထားတဲ့စီဇာဆီယော့ဆိုသူဟာရာဇဝတ်ပြစ်မှုတွေကျူးလွန်ဖို့တဲ့နောက်ခံသမိုင်းနှစ်ပေါင်းများစွာရှိထားသူဖြစ်ပြီးဒီမိုကရက်ခေါင်းဆောင်တွေကို Facebook လူမှုကွန်ရက်ဆက်မျက်နှာပေါ်ကနေပြည်မြင့်ထံတာဝေဖန်သူလည်းဖြစ်ပါတယ်။ဆိုရက်ကိုဖလော်ရီဒါပြည်နယ်တရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေကအကြိမ်တရာစဉ်နှိပါဖန်ဆီးခဲ့ပို့ပြီးတော့အဲ့ဒီထဲမှာ2002ခုနှစ်ကဘုံကွဲတိုက်ခိုက်မဲ့ချင်းချောက်မှုလည်းပါဝင်ပါတယ်။သူအသက်29နှစ်အရွယ်မှာလူရဲမှုနဲ့ပထမဆုံးအဖမ်းခံခဲ့ရတာပါ။သူ့ကိုဆွဲဆိုခဲ့တဲ့တခြားအမှုတွေထဲမှာခိုးမှု၊လိမ်လည်မှုနဲ့ steroid ဟော်မုန်းဆေးတွေတရားမဝင်ပိုင်ဆိုင်မှုလည်းပါဝင်ပါတယ်။ဆေးရောဂီရဲ့လူမှုကွန်ရက်ဆက်မျက်နှာပေါ်မှာသမ္မတဒေါ်နယ်ထရမ့်နဲ့နိုင်ငံရေးရံဖက်တွေကိုတိုက်ခိုက်တာမျိုးတွေတင်ထားတာပါ။ Florida ပြည်နယ်မှာဆန္ဒရှင်မတန်အရ2016ခုနှစ်မှာ Republican အဖြစ်သူစပြီးတော့မဲပေးခဲ့ပါတယ်။ဆေးရောဂါဟာသမ္မတထရမ့်ကိုလှိုက်လဲစွာထောက်ခံသူဖြစ်တယ်လို့သူ့ရဲ့မိတ်ဆွေလည်းဖြစ်လှုပ်ဖော်ကိုင်မဲ့သူလည်းဖြစ်တဲ့ Justin Hamburger က VOA ကိုပြောပါတယ်။ဆေးရောဂါဟာသူ့ရဲ့ကားကိုတော့မပြင်တတ်တဲ့အတွက်သူလှုပ်တဲ့ဘုံးတွေမပေါက်ကွဲနိုင်တာအောင်အောင်စရာတော့မရှိဘူးလို့လည်း Hamburger ကပြောပါတယ်။
အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကဆော်ရီသတင်းတော်ဂျမဲလ်ကာရှိုဂီတူရကီနိုင်ငံကဆော်ရီကောင်ဆယ်ဝင်ရုံးအတွက်တပ်ခံခဲ့ရတဲ့ကိစ္စဟာအားလုံးအတွက်သတိထားတုံ့ပြန်စရာဖြစ်စေတယ်လို့ဒီကနေ့မှပြောကြားပါရယ်အားလုံးအနေနဲ့ဆွေးရတဲ့အခြေအနေကိုရှောင်လွှဲပြီးတော့အကောင်းဆုံးအခြေအနေကိုဖော်ဆောင်ဖို့အလိုအဆုံးအချိန်အနေမှာနိုင်ငံတကာစံသတ်မှတ်ချက်တွေကိုလိုက်နာဖို့ပြက်ကွက်တာကြောင့်ဒေတာရင်းတည်ငြိမ်ရေးကိုပြပြစေတယ်လို့ဘာရိမှကျင်းပတဲ့မနာမှာနှစ်ပတ်လည်လူညွှန်ရေးဆွေးနွေးပွဲအဖွဲ့မိန့်ခွန်းပြောကြားစဉ်အတွင်းထည့်သွင်းပြောကြားခဲ့ပါတယ်နိုင်ငံသားရေးဝန်ကြီးမိုက်ဖွန်ပေယိုကလည်းဒီတက်ဖြတ်မှုနဲ့ပတ်သက်ပြီးတော့ တာဝန်ရှိသူစော်ဒီတချို့ကိုပြင်ဗီဇာရုပ်သိမ်းခဲ့တယ်လို့နောက်ထပ်လိုအပ်တဲ့ဒီအရေးယူဆောင်ရွက်မှုတွေလုပ်မယ်လို့ကာကွယ်ရေးဝန်ကြီးကပြောပါတယ်။တည်ဆုံးသူဂျမဲကက်ရှိုဂီရဲ့သားဆဲလာဘင်ဂျမဲကက်ရှိုဂီဟာအခုခါအမေရိကန်ပြည်ထောင်စုကိုရောက်ရှိနေကြောင်းသတင်းတချို့မှဖော်ပြပါရတယ်။အမေရိကန်နိုင်ငံသားအဖြစ်ရောစော်ဒီနိုင်ငံသားအဖြစ်ခံယူထားတဲ့သူ့အနေနဲ့ခရီးသွားလာခွင့်ကိုစော်ဒီအစိုးရကဒီသတင်းပတ်အစောပိုင်းကမှပြန်ဖွင့်ပေးခဲ့တာပါ။စော်ဒီအင်ရှိဇန်မင်းသားနဲ့ဘရင်ဆယ်မန်တို့နဲ့လက်ဆွဲနှုတ်ဆက်တဲ့ပုံတွေအင်္ဂါနေ့ကသတင်းစာတွေမှာဖော်ပြခဲ့ပြီးတဲ့နောက်ခရီးသွားခွင့်တားဆီးထားတာကိုsorry အနာပိုင်းတွေကပြန်လည်ရုပ်သိမ်းခဲ့ပါတယ်ဆဲလာဘင်ဂျမဲကက်ရှိုဂီအမေရိကန်ပြည်အောင်စုကိုရရှိလာတဲ့အကြောင်း CNN သတင်းဌာနကတောက်ချာနေမှာကြေညာခဲ့ပေမဲ့ဘယ်နေရာမှာရောက်နေလဲဆိုတာတော့တိတိကျကျမသိရပါဘူးခင်ဗျာ
ရွှေပြောင်းဝင်ရောက်မဲ့သူတွေအမေရိကန်မက္ကဆီကိုနယ်စပ်ကိုဖျက်ပြီးဝင်မလာနိုင်အောင်တားဆီးဖို့ရည်ရွယ်တဲ့အမိန့်တစ်တခုကိုထုတ်ပြန်ဖို့သမ္မတဒေါ်နယ်ထရမ့်အစိုးရကစဉ်းစားနေတယ်ဆိုတဲ့သတင်းတွေထွက်နေပါတယ်မက္ကဆီကိုနိုင်ငံကိုဖျက်ပြီးအမေရိကန်မြောက်ပိုင်းနယ်တဲ့ကိုဝင်ဖို့ကြိုးစားမဲ့ရွှေပြောင်းဝင်ရောက်သူလူတိုင်းရှေ့ကြီးဆက်လာနေတာနဲ့မျှဒီသတင်းထွက်လာတာပါရွှေပြောင်းဝင်ရောက်သူတွေနိုင်ငံရေးခေါလုံခွင့်ရနိုင်ခြေကိုကန့်သတ်ဖို့အမျိုးသားလုံခြုံရေးဆိုတဲ့အကြောင်းပြချက်နဲ့အုပ်ချုပ်ရေးလမ်းကြောင်းနဲ့ဥပဒေလမ်းကြောင်းအရာလှုပ်ဆောင်နိုင်ခြေနည်းလမ်းတွေကိုစဉ်းစားနေတယ်လို့အမည်မဖော်တဲ့အစိုးရတာဝန်ရှိသူတွေကိုကူကားပြီးသတင်းတွေမှာဖော်ပြတာပါဆုံးဖြတ်ချက်ချပြပြီးဆိုတဲ့သတင်းအခုချိန်ထိထွက်မလာသေးပေမဲ့လည်းဒီအမိန့်ထွက်လာပြီးတာနဲ့ပယ်ဖြတ်ပေးဖို့တရားရုံးမှာရှောက်ထားတာတွေချက်ချင်းဖြစ်လာလိမ့်မယ်လို့လူဝင်မှုဆိုင်ရာရှင်တွေက VOA ကိုပြောပါတယ်နေဆက်ကိုလုံးဝပိတ်ပစ်ဖို့စဉ်းစားနေတယ်လို့တချို့သတင်းတွေကပြောပါတယ်ဒါပေမဲ့လည်းအမေရိကန်နဲ့မက္ကဆီကိုနိုင်ငံကြားကူတန်ရောင်းဝယ်ရေးကဒေါ်လာဘီလျံပေါင်းများစွာရှိတာမို့အဲ့ဒီလိုလှုပ်ရမျိုးဟာနိုင်ငံရေးအရာဖြစ်နိုင်ခြင်းမရှိဘူးလို့လေ့လာသူတွေကသုံးသပ်ထားပါတယ်
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
စနေနေ့ညဘက်သတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါတယ်ခင်ဗျာသီရိလင်္ကာသမရမိုင်းထရီပါလာဆရိစညာဟာလွတ်တော်ကိုဒီကနေ့ဒီနိုဝင်ဘာလ16ရက်နေ့အထိရက်ဆိုင်ဖို့ဒီကနေ့မှညွှန်ကြားခဲ့ပါတယ်။တောက်ကြနေတုန်းကတော့ဝန်ကြီးချုပ်ရနီလ်ဝီကာမဆင်းနဲ့အစိုးရအဖွဲ့ကိုဖျက်သိမ်းလိုက်ပြီးတော့အရင်သီရိလင်္ကာသမရဟောင်းမဟင်ဒာရာဂျာပတ်စကီကိုဝန်ကြီးချုပ်ဖြစ်တာဝန်ပေးအပ်ထားပါတယ်။ဝီကာမဆင်းအစိုးရအဖွဲ့ကတော့ဒါဟာအာဏာသိမ်းမှုဖြစ်တယ်လို့ဆွဆဲပြောဆိုပါတယ်။ဒါပေမဲ့လည်းသူဟာဒီကနေ့ထိဝင်းကြီးချုပ်အိမ်မှာဆက်လက်နေထိုင်နေဆဲဖြစ်ပြီးတော့သူ့ကိုလွတ်တော်တွင်အများစုကထောက်ခံတာကြောင့်ရာထူးကနေဆင်းပေးဖို့ယူရဲချက်မရှိဘူးလို့ပြောပါတယ်ဒီမိုကရေစီနည်းလမ်းကြောင်းတန်းလျှောက်လမ်းမယ်ဆိုရင်သမရအနေနဲ့မဲပေးဖို့အတွက်လွတ်တော်ကိုချက်ချင်းဆင့်ခေါ်သွားဖို့တည်လင်ကနိုင်ငံရေးကဲခတ်တွေကတော့ထောက်ပြပါတယ်ရာဂျာစီယာဒီသူအာနာရှိစင်မှာတည်လင်ကထမဲလ်တိုက်ကအဖွဲ့ကိုနှီးမျိုးစုံသုံးနှင်းနေခဲ့ပေမဲ့ဒီပြည်ရင်းစစ်ပွဲအတွက်အာနာကိုအလွန်ကြီးသုံးဆွဲခဲ့တယ်ဆိုတာကိုတော့သူကလက်မခံခဲ့ပါဘူးအမေရိကန်ကတော့ဘန်နဖတ်စလုံအနေနဲ့စီးမင်းဘောင်တင်းကနေအပြေရှာကြဖို့နဲ့အကြမ်းဖက်မှုတွေကိုရှောင်ရှားဖို့တိုက်တွန်းထားပါရခင်ဗျာ
ကိုရီးယားကျွန်းဆွယ်အရေးနဲ့ပတ်သက်ပြီးတော့စီးရင်နဲ့နိုင်ငံရေးအကြားခက်ခဲလာတဲ့ချင်းခွင်ရှာညီနိုင်ရေးခေါင်းဆောင်တွေကြိုးပမ်းနေတာနဲ့အများတည်တံ့တမန်ရေးကြိုးပမ်းချက်တွေဟာမကြာခင်လာတဲ့အတွင်းစီးရင်အခက်တွေမဲ့အခြေအနေတွေဖြစ်လာစေလိမ့်မယ်လို့အမေရိကန်ထိပ်တန်းစစ်ဘုတ်ချုပ်ကြီးသူဦးကပြောလိုက်ပါတယ်တန်တမန်ဆက်ဆံရေးတွေအောင်မြင်လာလေစစ်ဘက်ခေါင်းဆောင်တွေအတွက်အခက်တွေ့လေဖြစ်လာလိမ့်မယ်လို့ပူရဲစစ်ဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌဂျိုးဆက်ဒန်ဖော့ကသတင်းထောက်တွေကိုဝါရှင်တန်မှာမနေ့တောက်ကြနေကပြောဆိုသွားတာပါအမေရိကန်နဲ့တောင်ကိုရီးယားကြားကြီးမားတဲ့ပူရဲစီလေကျင်းမှုနောက်တစ်ခုကိုရန်နာလိုက်ပြီးတရင်တပတ်အကြာမှာဗိုလ်ချုပ်ကြီးတန်ဖို့ရဲ့ပြောဆိုချက်ထွက်ပေါ်လာတာပါတန်တမာရေးအရာဆက်လက်ဆောင်ရွက်နိုင်ရေးအခွင့်အလမ်းမှန်မြပေးနိုင်ဖို့ Vigilant X လို့နာမည်ပေးထားတဲ့နိုင်ငံကလေကြောင်းစီလေကျင်းမှုကိုအမေရိကန်ရောတောင်ကိုရီးယားဘက်ကပါသဘောတူရဆိုင်ခဲ့တာဖြစ်တယ်လို့ပင်တဂွန်ပြောရေးဆိုခွင့်အကြီးကဲဒန်နာဝှိုက်ကပြီးခဲ့တဲ့တောက်ကြနေမှာပြောဆိုခဲ့တာပါဒီမတိုင်ခင်တုန်းကလည်းဩဂုတ်လမှာလှုပ်ဖို့စီစဉ်ထားခဲ့တဲ့ Ulchi Freedom Guardian လို့နာမည်ပေးထားတဲ့အမေရိကန်နဲ့တောင်ကိုရီးယားစစ်တပ်တို့ရဲ့နှစ်ပတ်လည်ပူရဲစီလေကျင်းမှုကိုလည်းရဆိုင်ခဲ့တာဖြစ်ပါတယ်
အာဖဂန်နစ္စတန်တောင်ပိုင်းကန္ဒဟာပြည်နယ်မှာဒီကနေ့လွတ်တော်ရွေးကောက်ပွဲကျင်းပပါရယ်ပြည်နယ်လုံခြုံရေးကုကဲရေးမှုလှုပ်ကြံတက်ဖြတ်ခံရတာကြောင့်တခြားပြည်နယ်တွေထက်သတင်းတပတ်ကြာနောက်ကျပြီးတော့မှရွေးကောက်ပွဲကျင်းပတာပါဘုံတင်ဆောင်ထားတဲ့ကားတွေကိုဟန်တားဖို့အတွက်ကန္ဒဟာကလမ်းမတွေကိုလည်း24နာရီကြာပိတ်ထားခဲ့ပါတယ်လွန်ခဲ့တဲ့သတင်းပတ်ကုန်အတွင်းမဲပေးရမှာတာလီဘန်တွေကနိုင်ငံတော်ဝန်အကြိမ်250ကျော်တက်ခတ်ခဲ့ပြီးဒီတိုက်ခိုက်မှုကြောင့်လူပေါင်း50ထက်မနည်းသေဆုံးခဲ့ပါတယ်ဒီရွေးကောက်ပွဲမှာအာဖဂန်နီအနေနဲ့မင်းပေးပေးဖို့နဲ့သူတို့အနေနဲ့အကြမ်းဖက်ဒီတိုက်ခိုက်ကန့်ကွက်သွားမယ်လို့တာလီဘန်တွေကပြောဆိုထားတာပါ
ကာဇာဒေသကအစ္စရေးကိုရော့ကက်ဒုံးကျည်တွေနဲ့တိုက်ခိုက်နေတာကိုရစဲမဲ့အကြောင်းပါလက်စတိုင်းဘက်ကဒီကနေ့မှပြောကြားပါရယ်။အီဂျစ်နိုင်ငံကကြားဝင်ဆောင်ရွက်ပြီးမှပါလက်စတိုင်းဘက်ကအခုလိုကြေညာတာပါ။အစ္စရေးနဲ့တိုက်ခတ်နေရတဲ့ချက်ချင်းရပ်ပစ်နိုင်တဲ့သဘောတူညီမှုမျိုးရခဲ့ပြီလို့ Islamic Jihad ပြောခွင့်ရဒေါ်ဝူရှီဟပ်ကပြောပါရယ် Israel ဘက်ကတော့ဒီသဘောတူညီချက်နဲ့ပတ်သက်ပြီးဘာမှပြောဆိုတာမျိုးမရှိပေမဲ့တောက်ကြားနေကဆာလုတ်ဒီကနေ့ထိ Gaza ကမ်းမြောင်ဒေသက Israel ဘက်ကို Rocket ဒုံးကျည်နဲ့ပစ်ခတ်တိုက်ခတ်ဖို့ Syria နဲ့ Iran ကအမိန့်ပေးစေခိုင်းနေတာလို့ဒီကနေ့ပြောပါရယ် Syria အခြေစိုက် Iran ရဲ့ Al-Qaeda အဖွဲ့က Israel တွေကိုတိုက်ခိုက်ဖို့ Islamic Jihad အဖွဲ့ကိုစေခိုင်းခဲ့တာလို့ Israel စစ်ဘက်ပြောခွင့်ရတူဗိုမူကြီး Jonathan Cornescas ကပြောပါရယ်ဂျီဟတ်တွေကအခုလိုတိုက်ခိုက်တယ်ဆိုပေမဲ့လည်းတိုက်ခတ်မှုနဲ့ပတ်သက်ပြီးတော့ဟားမတ်စ်အဖွဲ့ကအဓိကတာဝန်ရှိသူအဖြစ်သတ်မှတ်ထားတယ်လို့လည်းဆိုပါတယ်အရင်တုန်းကတော့အစ္စရေးအပေါ်တိုက်ခိုက်လာမှုနဲ့ပတ်သက်ပြီးစီးရီးယားနဲ့အီရန်အပေါ်လက်သုံးပြမယ်လို့ကော်ရစ်ကတ်ကပြောထားတာပါကာဇာဒေသကနေပစ်ခတ်တဲ့ရော့ကက်ဒုံးကြီး30ကနေ30လောက်အထိကိုဟန်သားဖြည့်ဆည်းနိုင်ခဲ့တယ်လို့အစ္စရေးစစ်သက်ကပြောပါတယ်
ထိုင်းနိုင်ငံကရပ်ပါဂီတာသမားတွေဟာလက်ရှိစစ်ဆေးရကိုပြင်းပြင်းထန်ထန်ဝေဖန်တဲ့စာသားတွေပါတဲ့သချင်းဗီဒီယိုကိုအွန်လိုင်းကနေဖြန့်လိုက်တဲ့အတွက်သူတို့ကိုအေးအေးယူဖို့ထိုင်းရဲတွေကစဉ်းစားနေပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုအောင်နဲ့နန်းလောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုယူဆောင်ထိတ်တဲရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါရယ်။လာမယ့်နိုဝင်ဘာလ3ရက်နေ့စနေနေ့မှာကျင်းပမယ့်ဂျားဖြတ်ရွေးကောက်ပွဲအတွက်ကိုဒေတာဖွံ့ဖြိုးတိုးတက်အောင်အမှန်တကယ်ဆောင်ရွက်ပေးနိုင်မဲ့ပါတီကိုရွေးချယ်နိုင်မှုဆိုရင်တော့မဲဆန္ဒရှင်ပြည်သူတွေမဲယုံတွေကိုတေချာသွားပြီးမဲပေးကြပါလို့တိုင်းရင်းသားပါတီခေါင်းဆောင်တွေကတိုက်တွန်းပြောဆိုလိုက်ပါတယ်။ဒီကြားဖြတ်ရွေးကောက်ပွဲမှာတော့လစ်လက်နေရ73နေရာအတွက်ရှင်ပြိုင်ကြမှာဖြစ်ပါတယ်။ပါတီတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းထားတာအသေးစိတ်နားဆင်ပါရှင်။မြန်မာနိုင်ငံတော်ဝန်လစ်လက်မဲဆန္ဒနယ်တွေမှာလာမယ့်စနေနေ့နိုဝင်ဘာလ3ရက်နေ့မှာကျင်းပမယ့်ဂျားဖြတ်ရွေးကောက်ပွဲတွေမှာပါဝင်ရှင်ပြိုင်ကြမယ့်ပါတီတွေကမဲဆန္ဒနယ်မြေတွေမှာမဲဆွယ်စည်းရုံးနေကြသလိုတပြိုင်နက်တည်းမှာပဲရွေးကောက်ပွဲကော်မရှင်ဘက်ကလည်းရွေးကောက်ပွဲဥပဒေနဲ့အညီကျင်းပနိုင်မှုမဲစည်းရင်ပြုစုတာကိုယ်စားလှယ်စည်းရင်တွေနဲ့မဲယုံအနေထားတွေစနစ်တကျဖြစ်ဖို့လုံခြုံရေးအတွက်ပြင်ဆင်နေကြပြီလဲဖြစ်ပါတယ်လစ်လက်မဲဆန္ဒနယ်73နေရာကတော့ပြည်သူ့လွတ်တော်အတွက်ချင်းပြည်နယ်ကံပတ်လက်ရှမ်းပြည်နယ်လဲချာရန်ကုန်တိုင်းဒေသကြီးတာမွေမန္တလေးတိုင်းဒေသကြီးမြင်းချမ်းမြို့သားလွတ်တော်အတွက်ကကချင်ပြည်နယ်မြကြီးနားနဲ့ပြည်နယ်နဲ့တိုင်းဒေသကြီးလွတ်တော်တွေအတွက်ကတော့မတူပီတမူးအုတ်တွင်းသပိတ်ချင်းရသေးတော်မင်းဘူးစိတ်ကန်းနဲ့မန္တလေးတိုင်းဒေသကြီးကရှမ်းတိုင်းရင်းသားဝင်ကြီးမဲဆန္ဒနယ်တွေဖြစ်ပါတယ်ရှမ်းပြည်နယ်လဲချာနယ်မန္တလေးတိုင်းရှမ်းတိုင်းရင်းသားရေးရာမဲဆန္ဒနယ်တွေမှာဝင်ရောက်ရှင်ပြိုင်မှုပြင်ဆင်ထားတဲ့ရှမ်းတိုင်းရင်းသားမြတ်ဒီမိုကရက်တစ်ပါတီ SNDP ကြားဖြူပါတီရဲ့ဥက္ကဋ္ဌဦးဆိုင်အိုက်ပေါင်းကတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့မိမိတို့ရဲ့မဲတပြားကိုတံမိုးထားတဲ့အနေနဲ့ရောမိမိတို့ရဲ့ဒေသမိမိတို့ရဲ့နယ်မြေကိုအမှန်တကယ်ဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်ပေးနိုင်မယ်လို့ယုံကြည်ထားတဲ့ပါတီတွေကိုမဲယုံအရောက်မဲသွားပေးကြဖို့တိုက်တွန်းပါတယ
်။ General Jati ရောတစ် slogan ကအမှန်တကယ်ပြောင်းလဲဖို့ Jati Party ကိုမဲပေးဖို့ဆိုတဲ့ slogan နဲ့ General တကယ်ကိုပြည်သူလူထုရဲ့လူဝင်ဆန္ဒအတိုင်းကိုနော်ဒီလိုလိုလိုအပ်တဲ့အခွင့်အရေးတွေလူအခွင့်အရေးတွေအပြည့်အဝရရှိဖို့တိုးတက်ဖွံ့ဖြိုးဖို့အတွက်ကိုကျွန်တော်တို့ကလှုပ်ဆောင်ပေးခြင်းနဲ့လူရပြည့်ရခဲ့တဲ့အခွင့်အရေးတွေကိုရအောင်ကျွန်တော်တို့ကဆောင်ရွက်ပေးခြင်းနဲ့ဆန္ဒရှိလို့ဒီလိုလူတွေအားလုံးလာတော့မဲပေးပါဒီလိုလူတို့အားလုံးလာတော့မဲပေးကြပါလို့ကျွန်တော်မျှတရပ်တင်ပါတယ်
ရှမ်းပြည်သူတွေအပါအဝင်မြန်မာနိုင်ငံသူနိုင်ငံသားတွေအနေနဲ့မိမိတို့ရဲ့မဲပေးပိုင်권ကိုတံမိုးထားတဲ့အနေနဲ့မဲယုံတွေမှာမဲအရောက်သွားပေးကြစေလိုပါတယ်လို့ရှမ်းတိုင်းရင်းသားမြတ်ဒီမိုကရေစီအဖွဲ့ချုပ် SNLD ရဲ့အထွေထွေအတွင်းမှုလည်းဖြစ် SNLD ရဲ့ပြောခွင့်ရလည်းဖြစ်တဲ့ဦးဆိုင်ညွန့်လွင်ကအခုလိုပြောပါတယ
်ကျွန်တော်တို့ပါရဲ့ဒီဟိုရတော့ကိုယ်ဝန်ကျန်းမာရေးစီတန်းတူညီညွတ်ရေးပါအဖွဲ့ပဲပြည်သူ့ပြည်ထောင်ရေးပါအဲ့ဒီမှန်တဲ့ဒီမဲနီးတာပါတဲ့ခါကြလို့ရှိရင်နီးတာတော့နိုင်တယ်ဒီကဲလို့ရှိရမလို့လူပြည်တွေနဲ့နိုင်ငံအနာပူရရလာမယ်လေရလာနိုင်လေအနိုင်အနာရလာနိုင်လေဒီခုနကဖြစ်နေတဲ့အချက်တွေဒီခက်ခဲတွေသူချင်းလေးနဲ့လို့ယူညွှန်လင်းပါတယ်လက်ဆောင်တဲ့အားလုံးလေတော့ပြီးဖို့တော့တိုက်တွန်းချင်ပါတယ်အဲတော့ကျွန်တော်တို့ပတိမြစ်30ကြီးခဲ့ပါပြီဒီမြစ်30အတွင်းမှာကျွန်တော်တို့ဘာတွေလုပ်ခဲ့လဲဆိုတာပြန်ဆန်းစစ်ကြည့်ပြီးတော့ကျွန်တော်တို့ပါတီကိုတော့ဝယ်ပြီးဖို့တော့တက်တုံးချင်ပါလေဒီလူလူတွေလည်းကျွန်တော်ပါတီရဲ့ဒီမြစ်30တက်တန်းကြောက်မှာပေါ့နော်ဒါတွေလုပ်ခဲ့တယ်လေဒါတွေဆောင်ရပြီးခဲ့တယ်အခြားပါတီတွေနဲ့ပြင်ပြီးတော့မဲပြီးတင်မဲပြီးထိုက်တယ်လို့ယူဒီလိုဆိုရင်မဲပြီးဖို့ တိုက်တွန်းချင်ပါတယ
် EMP ရခိုင်မျိုးသားပါတီအနေနဲ့လည်းလေလမဲဆန္ဒနယ်ဒီမှာကိုစားပြုဝေရောက်ရှင်ပြိုင်မှုပြင်ဆင်နေကြတဲ့အခြေအနေနဲ့မဲဆန္ဒရှင်ပြည်သူတွေအနေနဲ့မဲဆန္ဒတွေသွားပေးစီလို့ကြောင့်မဲဆွေစည်းရုံးရေးမှာဥဆောင်လှုပ်ရှားနေတဲ့လက်ရှိရခိုင်ပြည်နယ်ရသေးထောင်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဒေါက်ခင်စောဝေကအခုလိုရှင်းပြပါတယ်
ကျမတို့ရခိုင်အမျိုးသားပါတီကတော့နိုင်ကိုနိုင်ရမည်ဆိုတဲ့ဆောင်ပုံနဲ့ရှင်းဆက်ပြီးစီတက်နေပါတယ်နော်အဲ့ဒီအတွက်ကြောင့်ဒီကိုရဲ့မဲဆန္ဒရှင်ပြည်သူတွေကလည်းတကယ်ကိုကိုရဲ့ပြည်နယ်အတွက်ပေါ့နော်အကျိုးရှိမဲ့တကယ်ကိုမြေပြင်အခြေအနေကိုသိပြီးတော့လုံဆောင်နိုင်တဲ့အဲကိုယ်စလေကိုမိချေပေးဖို့တိုက်တွန်းချင်ပါတယ်လို့ပြောချင်ပါတယ
်ဒီကြားဖြတ်ရွေးကောက်ပွဲဟာအစိုးရတည့်ရဲ့အုပ်ချုပ်ရေးအာဏာအလွှဲပြောင်းအဆုံးဖြတ်ပေးမဲ့2020အထွေထွေရွေးကောက်ပွဲကြီးအတွက်ပြည်သူ့ဆန္ဒသဘောထားခံမှန်းသိရှိရနိုင်ပွဲရှိတဲ့အတွက်နိုင်ငံရေးပါတီတွေဘက်ကအင်တိုင်းအားတိုင်းကြိုတင်ပြင်ဆင်မှုတွေလုပ်နေကြတယ်ဆိုပြီးသုံးသပ်မှုတွေလည်းရှိပါတယ်ရှင်မြန်မာပိုင်းရဲ့စနေညာချမ်းသတင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုအရင်ဆုံးအပတ်စဉ်ကဏ္ဍတွေကသတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါရယ်။နိုဝင်ဘာလ3ရက်နေ့မှာကျင်းပမယ့်ဂျာဖက်ရွေးကောက်ပွဲအတွက်မဲဆယ်စည်းရုံးမှုတွေမှာအသုံးအနှုန်းတစ်ခုသုံးတာနဲ့ပတ်သက်ပြီးတော့နိုင်ငံရေးပါတီတွေကြားမှာမကြေမလည်ပြောဆိုမှုတွေဖြစ်နေပါတယ်။88မျိုးဆက်ចောင်းသားတချို့ကတော့ပြည်သူပါတီဆိုတဲ့အမည်နဲ့နိုင်ငံရေးပါတီကိုမှတ်ပုံတင်ထားပါရယ်။ဒီခါမှာတော့ NND မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကမဲဆွဲတဲ့အခါမှာပြည်သူပါတီဆိုတဲ့အသုံးအနှုန်းကိုသုံးမဲ့ဆိုရင်မဲဆန္ဒရှင်တွေကြားမှာရှုပ်ထွေးမှုတွေရှိလာနိုင်တယ်ဆိုပြီးတော့ပြည်သူပါတီဘက်ကထောက်ပြပါတယ်သက်ဆိုင်ရာပါတီတွေရဲ့ပြောပြချက်တွေကိုကိုဇော်ထက်ကစူးစီးတင်ပြထားပါတယ်
လာမယ့်နိုဝင်ဘာ3ရက်ဂျာဖက်ယူကော့ဘွဲအတွက်လေးလက်နေရာ73နေရာလုံးမှာလက်ရှိအာနာယာ NLD ပါတီအနေနဲ့ဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပြီးမဲဆွယ်စည်းရုံးမှုတွေလည်းလုပ်နေပြီဖြစ်ပါတယ်။မဲဆွယ်စည်းရုံးတဲ့နေရာမှာပြည်သူပါတီ NLD ဆိုပြီး NLD ဘက်က3နှုန်းသာရှိပါတယ်NLD ရာပြည်သူ့ကိုကိုစားပြုရဲ့ပါတီတရက်ဖြစ်တဲ့အတွက်ပြည်သူပါတီဆိုတဲ့အသုံးအနှုန်းကိုတုံ့ဝင်ရှိရလို့တာမွေမျိုးနယ်မဲဆန္ဒနယ်ကိုစလဲလောင်းဦးတဝင်းကပြောပါရယ
်ပြည်သူပါတီဆိုတဲ့အဓိပ္ပာယ်ကပြည်သူ့ကိုကိုစားပြုတယ်ပေါ့နော်အဲ့တော့တမိုင်းချောင်းရပြည်သူ့ကိုဘလောက်ကိုစားပြုခဲ့တယ်ဘလောက်ဆွန့်လွတ်နှင်နာခံခဲ့တယ်ဆိုတာမြန်မာပြည်သူလူထုကြီးကဟိုအမတန်ကိုနားလည်နေပါပြီနှစ်ပေါင်းများစွာသူတို့ခံခဲ့ရတာကိုဒါကြောင့်မလို့ပြည်သူပါတီဆိုတဲ့အသုံးအနှုန်းဟာပြည်သူပဲသုံးလုံးသုံးခွင့်ရှိတယ်တိုးတော်လည်းပဲဒီစကလုံးပေါ်မှာပြည်သူကနဲ့နဲ့နဲ့နဲ့တည်နေပြီဆိုတဲ့အတွက်ကြောင့်အဲဦးတို့အနေနဲ့ကတော့ပြည်သူကပဲဆုံးဖြတ်ပေးပါလိမ့်မယ
်ပြည်သူပါတီဆိုတဲ့အသုံးအနှုန်းကို NLD မဲဆွယ်စည်းရုံးရေးတချင်းတွေမှာအရင်ကလည်းပါဝင်နေရဖြစ်ပြီးအခုရွေးကောက်ပွဲမဲဆွယ်စည်းရုံးတဲ့အခါမှာလည်းဆက်ပြီးသုံးနေရဖြစ်ပါတယ်ပြည်သူပါတီဆိုပြီးနိုင်ငံရေးပါတီမှတ်ပုံတင်ထားတဲ့88မျိုးဆက်ကျောင်းသားခေါင်းဆောင်တချို့ရဲ့ပါတီကတော့အခုဂျာဖက်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်တာမျိုးမရှိပေမဲ့လည်းအခုလိုပြည်သူပါတီဆိုတဲ့အသုံးအနှုန်းကိုတခြားပါတီတစ်ခုခုကသုံးဆွဲတာကမဲဆန္ဒရှင်တွေကိုထင်အောင်ထင်မှားဖြစ်စေပြီးရှုပ်ထွေးမှုတွေရှိလာနိုင်တယ်လို့ပြည်သူပါတီတည်ထောင်သူတဦးဖြစ်တဲ့ဦးမောင်မောင်လှိုင်ကပြောပါရယ
်ဒီပါတီအခုရွေးကောက်ပွဲနဲ့ပတ်သက်လို့ပြည်သူပါတီဆိုတဲ့ထည့်သုံးတဲ့နေရာမှာမမှန်တော့ပြည်သူဆိုတဲ့စကားလုံးကတော့အများနဲ့တက်ဆိုင်တော့ပြည်သူဆိုတာတော့အများနဲ့တက်ဆိုင်တယ်လို့အဓိပ္ပာယ်ပေါ်ဆောင်လို့ရပြီမဲ့အခုကျွန်တော်တို့ပါတီကပြည်သူပါတီဆိုပြီးတော့ရွေးကောက်ပွဲကော်မရှင်ကတရားဝင်အတိအမှတ်ပြုထားတဲ့ပါတီဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ကပြည်သူပါတီလို့အသုံးပြုခြင်းကိုမသုံးသင့်ဘူးလို့ပဲကျွန်တော်တို့ကမှတ်ချက်ပြုလိုပါတယ
်။ NLD ပါတီဘက်ကတော့သူတို့ပါတီအနေနဲ့ပြည်သူအတွက်လှုပ်ဆောင်တာဖြစ်တဲ့အတွက်ဒီအသုံးအနှုန်းကိုသူတို့ကသုံးစွဲနေရဖြစ်တယ်လို့ခြေပါပါတယ်
။ပြည်သူပါတီလို့သုံးနှုန်းနေဆိုတာဟာတကယ်ကိုပြည်သူအတွက်လှုပ်လို့သုံးနှုန်းရဲတာပေါ့နော်။ဒါလည်းပဲပြည်သူလူထုဟာပြည်သူအတွက်တကယ်ဟုတ်လားမဟုတ်လားဆိုတာကိုသူတို့ကဟိုပြည်သူကသိပြီးသားပဲဒါကြောင့်မလို့တတိရှိရှိဥရောကတော့တုံရတယ်လက်ရှိမှာလည်းပဲဥရောရဲ့အစိုးရအဖွဲ့ပဲဖြစ်ဖြစ်ဥရောရဲ့ဒီဟလာပါတီဝင်အဖွဲ့စည်းတွေပဲဖြစ်ဖြစ်ဥရောဟာပေးဆက်ပြီးတော့ကိုဆောင်ရွက်နေတယ်ဆိုတော့ပြည်သူကသိပါတယ်အကြက်တဲများစွာတွေကဆောင်ရွက်နေတယ်ဆိုတော့ပြည်သူကသိပြီးသားပါဒါကြောင့်ပြည်သူပါတီကိုရဲရဲဝံတုံရတယ်နောက်တစ်ခုက1988မှာရဟန်းရှင်လူចောင်းသားပြည်သူတွေအားလုံးပေးဆက်ခဲ့တဲ့ဟလာကျောင်းနဲ့တယောက်တကယ်ကိုကျင်းစာစိတ်တွေနဲ့မေတ္တာတရားတွေထားပြီးတော့ရုံးကန်ထွက်ခဲ့ရတဲ့တမိုင်းကြောင်းကြီးရှိတယ်။အဲ့ဒီတမိုင်းကြောင်းကြီးပေါ်အခြေတည်ပြီးတော့မှကုလိုပါတီကအဲ့ဒီကကျောင်းသားလူငယ်ရဟန်းရှင်တွေအားလုံးဟ ပါဝင်ပူပေါင်းပြီးတော့ပေါက်ွားလာတဲ့အခွင့်ဖြစ်တဲ့အတွက်ကြောင့်ပြည်သူပါတီဆိုတဲ့စကားလုံးနဲ့ပူပြီးတော့တင့်လျော်တယ်ဆိုတာဥရောကတော့ယုံကြည်
ပြည်သူပါတီဘက်ကတော့ဒီလို NLD ပြောကြတာကိုလက်မခံပါဘူးနိုင်ငံရေးပါတီတခုအနေနဲ့နိုင်ငံရေးပါတီတွေလိုက်နာရမယ်ကျင့်ဝတ်စည်းကမ်းတွေကိုအလေးထားသင့်တယ်လို့ဆိုပါတယ
်ကျွန်တော်တို့ကပြည်သူပါတီဆိုတဲ့နာမည်ကတရားဝင်ခွင့်ပြုထားတဲ့ပါတီဖွဲ့ဝင်ပြုထားတဲ့နာမည်တခုဖြစ်တဲ့အတွက်နောက်လာမယ့်ဘယ်အချိန်မှမဆို2020မှာရမို့ပါဘယ်အချိန်မှမဆိုကျွန်တော်တို့ပြည်သူပါတီဆိုတဲ့နာမည်ကိုတိုက်ရိုက်အဲ့လိုမျိုးသုံးဆွဲဖို့ကတော့ကျွန်တော်အနေနဲ့နိုင်ငံရေးပါတီတွေမှာထားမဲ့ ethic လို့ပဲကျွန်တော်အနေနဲ့သုံးသပ်ပါတယ်နိုင်ငံရေးပါတီစဖွဲ့တဲ့နိုင်ငံရေးပါတီများလိုက်နာမဲ့စီမံစည်းကမ်းတွေရှိပါတယ်ကျွန်တော်တို့ကတော့ပါတီစဖွဲ့တဲ့ကျွန်တော်တို့ကအဲ့နိုင်ငံရေးပါတီတွေလိုက်နာမဲ့စီမံစည်းကမ်းဥပဒေပေါင်းတဲ့အနေနဲ့ကျွန်တော်တို့နိုင်ငံရေးလုပ်ငန်းတွေပါတီလုပ်ငန်းတွေကျွန်တော်တို့ဆက်လက်လုပ်ကိုင်သွားမှာပါ
မြန်မာနိုင်ငံမှာနိုင်ငံရေးပါတီအမည်နိုင်ငံရေးပါတီတွေရဲ့အမှတ်တံဆိပ်အသုံးအနှုန်းတွေနဲ့ပတ်သက်လို့အငင်းပွားမှုတွေရှုပ်ထွေးမှုတွေရှိခဲ့ပူပါတယ်။တချင်က NLD ပါတီရဲ့အမှတ်သားဖြစ်ခဲ့ပူတဲ့ခမောက်တံဆိပ်ကို NDF ပါတီက2010ရွေးကောက်ပွဲမှာပါတီအမှတ်တံဆိပ်အနေနဲ့အသုံးပြုခဲ့ရကြောင်း NLD ပါတီကကန့်ကွက်ခဲ့ပူပါတယ်။88မျိုးဆက်ကျောင်းသားလူငယ်များပြည်အောင်စုမြန်မာနိုင်ငံကခွတ်တောင်းကိုသူတို့ရဲ့ပါတီအလံမှာအသုံးပြုဖို့တောင်းဟန်ခဲ့တဲ့အပေါ်မှာဝိုင်းဝန်းကန့်ကွက်တာမျိုးတွေလည်းလွန်ခဲ့တဲ့8နှစ်လောက်ကဖြစ်ခဲ့ပူပါတယ်။အဲဒီတုန်းကရွေးကောက်ပွဲကော်မရှင်ကပြန်ပြောင်းဖို့ပြောလာတဲ့အတွက်သက်ဆိုင်ရာပါတီကသူတို့ရဲ့အလံကိုပြောင်းလဲခဲ့ပူပါတယ်။အခုပြည်သူပါတီကလည်းဒီမတိုင်ခင်မှာ8လေးလုံးနာမည်နဲ့နိုင်ငံရေးပါတီမှတ်ပုံတင်ခဲ့တဲ့အပေါ်မှာကန့်ကွက်မှုတွေခံခဲ့ရပါတယ်။ဒီအတွက်လည်းပါတီမှတ်ပုံတင်ရေးကိစ္စမှာအတော်လေးကြံ့ကြာမှုတွေကြုံခဲ့ပါတယ်။ပါတီအမည်ကိုပြောင်းဖို့ဖိအားပေးရရင်ခံခဲ့ရပြီးနောက်ဆုံးမှာတော့အခုလိုပြည်သူပါတီနာမည်နဲ့နိုင်ငံရေးပါတီအဖြစ်မှတ်ပုံတင်ခွင့်ရခဲ့ရပါခင်ဗျာ
။သတင်းနောက်မှတ်စုအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီသတင်းပတ်ရဲ့မြန်မာတခွေအစီအစဉ်မှာတော့မြန်မာနိုင်ငံကရတာထူးခဲ့တဲ့ရိုးရာမုန်းတွေနိုင်ငံတကာကိုရောက်ရှိပြန့်နှံ့ခဲ့ပဲဆိုရင်တော့နိုင်ငံရဲ့စီးပွားရေးကိုရောနိုင်ငံရဲ့ယဉ်ကျေးမှုကိုပါမြင့်တင်ပေးရရောက်နိုင်လို့ဒီအစားအသောက်တွေရဲ့အရေးအသေးကိုတိုးတက်အောင်လုပ်ဖို့လိုတယ်လို့စားသုံးသူများအဖွဲ့ကပြောပါတယ်။အပြည့်စုံကိုတော့မြင့်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုးကမြန်မာတခွေအစီအစဉ်မှာတင်ပြပေးထားတာနားဆင်ပါရှင
်။မြန်မာနိုင်ငံမှာထုတ်လုပ်ရောင်းချနေတဲ့စားသောက်ကုန်တွေမှာဆိုရင်တော့ဘေးရနေကင်းရှင်းမှုအတွက်စိတ်ချရတဲ့စားသောက်ကုန်လည်းရှိနေသလိုစိတ်မချရတဲ့စားသောက်ကုန်လည်းရှိနေပါတယ်။ဒါအပြင်ဈေးကွက်ထဲမှာထုတ်ပိုးရောင်းချနေတဲ့ကုန်ပစ္စည်းတွေမှာဆိုရင်လည်းပါဝင်တဲ့ပစ္စည်းတွေနဲ့တက်တန်းကုန်ဆုံးမဲ့ရက်တွေကိုမဖော်ပြထားတာလည်းရှိနေပါတယ်။နိုင်ငံခြားသားဧည့်သည်တရားသူ့သွားနေတဲ့နိုင်ငံကိုရောက်ရင်တော့ရိုးရာဒလိစားသောက်ကုန်တွေကိုရှာဖွေစားတောက်တတ်ကြပါတယ်။ဒါပေမဲ့မြန်မာမှာတော့ရိုးရာဒလိမုန်တွေကိုလမ်းဘေးမှာဒီတိုက်တဲခင်းရောင်းချကြတဲ့အခါရင်းကောင်းတွေဖုံတွေတဲတွေမဝင်အောင်စကားတွေပွားတွေပလတ်စတစ်တွေနဲ့အုပ်ထားတတ်ပေမဲ့အဲ့လိုမအုပ်ဖဲရောင်းချနေတဲ့ဈေးတွေလည်းရှိနေပါတယ်။ဒါနိုင်ငံသားတွေအတွက်စားတောက်တစ်ခုစားတောက်အသစ်စံတစ်ခုကိုစမ်းသပ်စားသုံးမှုအတွက်တန်ရှင်းတည့်ရမှုဆိုတာကစိန်ခေါ်မှုတစ်ခုလို့ဖြစ်နေပါတယ
်။ဒါကြောင့်ရိုးရာစားတောက်တွေကိုရောင်းချတဲ့အခါတန်တန်ရှင်းရှင်းထုတ်ပို့ဖို့လိုသလိုအညွန့်ကောက်ကောက်နဲ့ဘလို့စားသုံးရမလဲဆိုတဲ့ညွှန်းဆိုထားတာတွေကိုလည်းထည့်သွင်းရောင်းချပေးဖို့လိုအပ်နေပါတယ်။မြန်မာနိုင်ငံအစာအာဟာရသိပ္ပံနဲ့ဤပညာအသင်းဥက္ကဋ္ဌဒေါ်ဝင်းဝင်းကြည်ကတော့အခုချိန်မှာသူတို့အနေနဲ့ရိုးရာစားတောက်ကုန်တွေထုတ်လုပ်မှုအခုထက်ပိုပြီးတိုးတက်အောင်လှုပ်ဆောင်နေပြီးနိုင်ငံသားကိုတင်ပို့နိုင်ဖို့အထီးပါရည်မှန်းထားတယ်လို့ဆိုပါတယ်
။ကျွန်မတို့ကတော့နိုင်ငံတိုင်းမှာသူ့ရဲ့ရိုးရာအစားတောက်ဆိုတာရှိရပါတော့။ရိုးရာစားတောက်ကိုနိုင်ငံဒီဧည့်သည်တွေရလဲပေါ့နော်။တူရစ်တွေဖြစ်စေ international လာရတဲ့အခါမှာနိုင်ငံရဲ့ရိုးရာအစားတောက်ကိုသူကလိုက်ချပြီးတော့စားတဲ့စားချင်ကြတယ်ပေါ့နော်။အဲ့ဒီချိန်မှာကျွန်မတို့နိုင်ငံတွေကလည်းရိုးရာအစားတောက်တွေရှိရတယ်။ဒါပေမဲ့သူတို့မှအားနည်းချက်ကနံပါတ်1ကပါဆိုလို့ရှိရင် good handling hygiene practice နဲ့မထုတ်ထားဘူး။နောက် packaging ပေါ့နော် packaging ဆိုသူချာမလုပ် labeling တွေပါသူချာမလုပ်တဲ့အခါကျတော့သူတို့ကဘလို့စားမှမသိဘာလို့ရမှမသိအဲ့လိုမျိုးလည်းတွေ့ရတယ်။နောက်အခုလောလောဆယ်မှာတော့ဆရာမတို့ဒီရန်ကုန်ပညာတက္ကသိုလ်မှာဟိုလည်းမနော်ဒီ traditional food နဲ့ပတ်သက်လို့ research တွေအခု master တန်းနေလဲဖွင့်ပြီးဆိုတော့ research တွေ thesis တွေလုပ်တယ်။ဆိုလိုတာကတော့ဒီအခုဂျိုးရဒီအစားအသောက်ကိုပဲသိပ္ပံနည်းဟိုနမဒီ technology နဲ့ဘယ်လိုဆက်ဆက်မလဲသူတို့ research တွေလုပ်မယ်ပြီးရင်အဲ research ကရတဲ့ data လေးတွေဒါလေးတော့ပြည့်ပြည့်သိတယ်ဒါတော့ blueprint ဆိုအဲ့လိုလုပ်ချင်ရပြင်ဆင်မတို့ရဲ့ traditional food ရဲ့ဘိုင်းရလဲဟိုကိုပြည်တွင်းနဲ့မဟုတ်ပဲတော့ဘောနော်ဒီနိုင်ငံပြည်တွင်းကိုလာလေတဲ့သူတွေလည်းသူတို့အတွက်ကို intro ဖြစ်ပြီးသားဖြစ်မယ်နောက်တစ်ခါကိုကိုယ်တိုင် export တိသွားနိုင်အောင်လို့ဆင်မတို့က research နဲ့ development ဒီ traditional food အဲ့ဒါကိုလုပ်ဖို့ရှိပါအဲ့တော့ပြည်တွင်းနဲ့မကဘူးတကယ်တမ်းဟာ export ဖြစ်ပေါ့နော်ဘယ်လောက်ထိလုပ်နိုင်မလဲပေါ့နော်အဲ့လို research တွေကို တိုင်းနဲ့ပြည်နယ်မှာရှိတဲ့အစားအသောက်တွေနဲ့ traditional food တွေ blue improve
လုပ်ရမယ်ဆိုတာကိုကျွန်တော်တို့အဲ့ဒါတွေကိုလည်းစောင့်ရနေရပါတော့။စားတောက်ကုံထုတ်လုပ်တင်ဖို့ရောင်းချသူများအသင်းရဲ့တွဲဖက်တွင်မှုဒေါက်တာကျော်ငင်းအေကတော့မြန်မာနိုင်ငံမှာဘေးအန္တရာယ်ကင်းရှင်းပြီးတန့်ရှင်းတဲ့စားတောက်တွေထွက်ရှိလာဖို့ဆိုရင်တော့ဌာနဆိုင်ရာတွေက
ကွင်းစင်းစစ်ဆေးဖို့လိုသလိုထုတ်လုပ်သူတွေကလည်းအစစ်ဆေးခံနိုင်ရမှာဖြစ်တယ်လို့ဆိုပါတယ်။ဒါအပြင်ထုတ်လုပ်သူတွေအနေနဲ့ကလည်းတက်တက်ရှင်ရှင်ထုတ်လုပ်နိုင်ဖို့အတွက်တက်ဆိုင်ရာအသင်းဖွဲ့တွေနဲ့ချိတ်ဆက်ပြီးနည်းပညာတွေကိုလေ့လာဖို့လိုအပ်တယ်လို့လည်းသူကအခုလိုပြောပါသေးတယ်။ဒီမြန်မာနိုင်ငံမှာလိုအပ်နေတဲ့ဆိုတာအခြေစက်တွေလိုအပ်နေတဲ့သဘောရှိတယ်။အဲ့လိုအခြ
ဝါတယ်ဟိုစားတော့ရင်တင်းတယ်တကယ်ကိုဘေးရန်ရကင်းရှင်းတဲ့စားတော့ကုန်နေဖြစ်လာမှာပေါ့နော်တချို့ဒေသတွေမှာအဲ့လိုအခြေဆက်မရှိသေးတဲ့ဟာမျိုးမှာအားနည်းချက်တွေရှိနေတာမျိုးတို့ကြောင့်မလို့ဟိုဒီမြန်မာစားတော့ကုန်နေကမ္ဘာဈေးကွက်မှာဒါတွေမှာနေရာမရသေးတာပေါ့နော်ဒါပေမဲ့အဲ့အရာတွေကိုဟိုစားတော့ကုန်ထုတ်လို့တင်ပို့ရောင်းချသူများအတင်းအနေနဲ့လည်းပဲဒါတွေကိုသိရှိပြီးတော့လေ့လာပြီးတော့ဟိုကူပေါင်းဆောင်ရွက်ပြီးတော့စ조사ဆောင်ရွက်နေတယ်ပေါ့နော်စ조사ဘက်ကိုလည်းလိုတယ်ဒါပေမဲ့ဒီအတင်းတစ်ခုတည်းမကောက်ဘူးပေါ့နော်ပြည်သူတွေအားလုံးကလည်းဟိုကိုယ့်ရဲ့ဟိုထုတ်လို့တဲ့စားတော့ကုန်နေဟာစားတော့သူတွေဘေးရန်နေပြင်းပြင်းရှင်းရှင်းစားတော့နိုင်ဖို့အတွက်လည်းပဲအားလုံးပူးပေါင်းဆောင်ရွက်ဖို့လိုတယ်ပေါ့နော်အခုလိုမီဒီယာတွေကနေလည်းပဲအားလုံးဟိုပြည်သူတွေသိအောင်လည်းပဲကြဲကြဲပြန့်ပြန့်ဟိုပြောပေးတဲ့နဲ့အဲ့လိုအားလုံးချိတ်ဆက်မိအောင်လုပ်နိုင်တဲ့အခါမျိုးဆိုရင်တော့ဖြစ်လာမယ်လို့ယူဆပါတယ်ယုံကြည်ပါတယ
်မြန်မာနိုင်ငံစားသုံးသူများတမကရဲ့အတွင်းရေးမှူးဦးမောင်မောင်ကတော့မြန်မာနိုင်ငံကစားသောက်ကုန်တွေကြီးပကိုထိုးဖောက်နိုင်မှုအတွက်ဆိုရင်တော့အရင်ဆုံးပြည်ရင်းကစားသုံးသူတွေစိတ်ချလက်ချစားသုံးနိုင်အောင်ထုတ်လုပ်ဖို့လိုအပ်နေတယ်လို့ခုလိုပြောပါတယ
်ကျွန်တော်တို့ပြည်ရင်းစားသုံးသူတွေကိုဟိုဘာပေါ့ဟိုအနေကင်းစီကျင်တယ်ဆိုရင်ကျွန်တော်တို့ထုတ်ကုန်ရဲ့အစဉ်တန်းမြင့်မို့လို့လေเนาะအဲ့တော့ကျွန်တော်တို့ထုတ်ကုန်ရဲ့အစဉ်တန်းမြင့်မားမှသာလျှင်ပြည်ပကိုလည်းကျွန်တော်တို့ကပို့နိုင်တယ်အခုတော့ကျွန်တော်တို့ထုတ်ကုန်ကအစဉ်တန်းမမြင့်ဘူးเนาะမမှီဘူးဖြစ်နေတယ်မြင့်မို့မပြောနဲ့အစဉ်တန်းမှီဖို့တော့ခက်နေတယ်ခက်နေတဲ့အခါကျတော့ကျွန်တော်တို့ပြည်တွင်းမှာအရင်အစဉ်တန်းမှီအောင်လုပ်နိုင်အောင်အရင်ကြိုးစားအောင်เนาะဒီဥစ္စာကိုမူဝါဒတွေနဲ့အုပ်ချုပ်ကြီးကြပ်တဲ့အစိုးရမင်းတွေเนาะလုပ်ငန်းရှင်တွေကဒါကိုတည်တည်ချာချာဟိုဂရုတစိုက်လုပ်အောင
်ဒါအပြင်ဒေါ်ဝင်းကြည်ကလည်းရိုးရမုံတွေပြည်ရင်းမာသာမကပြပကိုတင်ပို့နိုင်မှုအခြေပါဆိုရင်တော့ဤပညာတွေလည်းလိုအပ်ပြီးအားလုံးပူးပေါင်းဆောင်ရွက်မှာဒါအောင်မြင်နိုင်မှာဖြစ်တယ်လို့အခုလိုပြောပါတယ
်ဆရာမတို့ကပေါ့နော် project တွေ international တွေအားလုံးစုပေါင်းပြီးလုပ်မယ်ဆိုရင်တော့ဆရာမတို့ကိုယ်နိုင်ငံမှာ share traditional ကိုတရားပေါ့နော် export တွေတော့ပထမဆုံး export မသွားရင်လေ local တွေမှာဟိုခုဆိုလို့ရှိရင်အရင်ကနေစရင်ဟလာဟိုဧည့်သည်တွေလည်းများလာတယ်ဒီမြန်မာနိုင်ငံအစားတောက်တွေဆေးဖြစ်တယ်လို့ဆက်ဖြစ်အောင်လည်းလုပ်ပေးရမယ်နောက်တကသူက nutritious value တွေကိုမပြောက်အောင်ပေါ့ဥပမာဆိုရင်စီတွေအများကြီးထည့်မဲ့စားစီ short ထည့်မယ်နောက်စီရလည်း so transfer တွေမဖြစ်အောင် color တွေမသုံးအောင်ဒါတွေစင်မတော့လုပ်ချင်ရပြင်စင်မတို့နိုင်ငံမှာတကယ် tradition ဖြစ်တယ်အများကြီးရှိတယ်ဟိုလုပ်တော့လုပ်ရမှာပဲဒါပေမဲ့အခုကတော့တက်ဆိုင်ရာဟိုဝန်ကြီးဌာနတွေ department တွေစင်မတို့လိုဟလာဤပညာတွေဖွင့်ကြအပွဲရဲ့UM စီစဉ်ရဆရာဆရာတို့ဒီစာတောက်ကိုထုံးလို့မသိဘူးအလုံးပူပေါင်းပြီးတော့ဆောင်ရွက်နေတယ်တူဦးတယောက်တည်းတော့လုပ်လို့မရဆိုတော့အဲ့ဒါလေးတခုတော့ပြောချင်တာပေါ့နော
်အခုချိန်မှာတော့မြန်မာနိုင်ငံကထွက်ရှိတဲ့လက်ဘက်ကိုဒေတာရဲနိုင်ငံတွေကစိုက်နှက်တက်မှုရှိနေတယ်လို့စိတ်ဝင်စားမှုလည်းရှိနေပါတယ်ဒါအပြင်လာမယ့်နှစ်မှာကျင်းပမယ့်အာဆီယံအစားတောက်ဆိုင်ရာညီလာခံမှာဆိုရင်လည်းတက်ရောက်မဲ့နိုင်ငံတိုင်းကသူတို့ရဲ့ရိုးရာစားတောက်ကုန်တွေကိုတင်ပြကြမှာဖြစ်တဲ့အတွက်မြန်မာနိုင်ငံကလည်းအ ਨੇ ဆုံးရိုးရာစားတောက်ကုန်9မြို့လောက်အထိကိုလေလာဆန်းစစ်မှုတွေပြုလုပ်ပြီးတင်ပြသွားဖို့ရှိနေပါတယ်။အခုချိန်မှာတော့အစိုးရနဲ့အရက်ဖက်ဖွဲ့စည်းတွေအနေနဲ့အသေးစားစားတောက်ကုန်လုပ်ငန်းတွေကိုနှိပညာဖြန့်ဝေပေးမှုတွေနဲ့တင်နှံပေးမှုတွေကိုပြုလုပ်ပေးနေပါတယ်။ကျွန်တော်ကောင်းမြတ်ဖြိုးပါ။မြန်မာသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာပါ။
ကောင်းမြတ်ဖြိုးစီစဉ်တင်ဆက်ခဲ့တဲ့မြမတခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညတည်းလေလိုက်အစီအစဉ်ကိုနားဆင်ရဖို့ရှိပါတယ
် VOA မြမပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာသောတာရှင်များရှင်2018ခုနှစ်အောက်တိုဘာလ28ရက်စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်မှာတော့လိုင်းဒိုမီတာ25 kHz 15953ညလိုင်းဒိုမီတာ32 kHz 11803ညလိုင်းဒိုမီတာ57 kHz 933ကနေလိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်နေစောင့်မျှော်နေကြတဲ့စနေညဓာတ်ရိုက်လေးလိုက်စီစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုညံဝင်းအောင်တို့တင်ဆက်ပေးမယ်စနေညဓာတ်ရိုက်လေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာဒီနေ့တရက်လေးလိုက်စီစဉ်မှာတော့လူမှုအတွက်ရွေးချယ်စရာနိုင်ငံရေးသမားတွေနဲ့ပါတီတွေလိုအပ်နေသလားဆိုတာကိုဆွေးနွေးမှာဖြစ်ပါတယ်အခုဆိုရင်ကြားဖြတ်ရွေးကောက်ပွဲတွေကျင်းပဖို့ရပ်ပိုင်းသာကြံမာတော့တယ်လွတ်တော်မှာဒီအများဆုံးနေရာရထားတဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီအပါအဝင်နိုင်ငံရေးပါတီကြီးတွေပါတီအသစ်တွေတတိပုဂ္ဂလရှင်ပြန်သူတွေတိုင်းရင်းသားကိုယ်စားလှယ်တွေပြန်ညမဲ့ဒီကြားဖြတ်ရွေးကောက်ပွဲနဲ့2020ရွေးကောက်ပွဲတွေမှာလူမှုကမဲပေးရွေးချယ်နိုင်မဲ့အားကိုးလောက်စရာနိုင်ငံရေးသမားတွေနိုင်ငံရေးပါတီတွေလိုအပ်နေသလားလွတ်တော်မှာလူမှုအတွက်မမမတ်ရပ်ပေးမဲ့ကိုယ်စားလှယ်တွေလိုနေပြီလားဆိုတာတွေကိုကျွန်တော်ဆွေးနွေးသွားမှာဖြစ်ပါတယ်ပြည်နိုင်ဆွေးနွေးပေးဖို့အတွက်နိုင်ငံရေးပါတီကခေါင်းဆောင်အုပ်ကိုဖိတ်ကြားထားပါတယ်။တူကတော့ကျွန်တော်လူပောင်တက်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောဖြစ်ပါတယ်။နောက်တူကတော့တိုင်းရင်းသားပါတီတစ်ခုဖြစ်တဲ့ကချင်းပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူကျဖြစ်ပါတယ်။ဆိုတော့အရင်ဆုံးတစ်ချက်အနေနဲ့ကတော့ကျွန်တော်ဒီအခုကြားဖြတ်ရွေးကောက်ပွဲအရေးပါမှုကိုဆွေးနွေးချင်ပါတယ်။ဆိုတော့အခုကြားဖြတ်ရွေးကောက်ပွဲမှာတော့ဒီကိုယ်စားနေရာကလည်းတိတ်မမြားတဲ့အတွက်အနိုင်ရှုံးကနေကြီးကြီးမားမားအပြောင်းလဲရတော့လဲကျွန်တော်မျှော်လင့်လို့မရနိုင်ပါဘူး။ဟိုဒါပေမဲ့လည်းဟိုတချို့ကတုံးတက်ကြတာတော့ဒါ2020ရွေးကောက်ပွဲအတွက်ရှေ့ပြေးလက်ရည်စံပွဲတစ်ခုလိုမျိုးတွက်တာတွေလည်းရှိနေပါတယ်ဆိုတော့ဥအောင်မိုးစောအရင်ဆွေးနွေးစေချင်ပါတယ်ခင်ဗျအခုကြားပြတ်ရွေးကောက်ပွဲအရေးပါမှုကဘယ်လောက်တိုင်းတာတွေရှိမယ်လို့များတုံးတက်လို့ရမလဲ
ဆိုတော့ကျွန်တော်နားလည်မှုကတော့ပေါ့နော်လက်ရှိနိုင်ငံရေးအခြေအနေတွေအပေါ်မှာပြည်သူလူထုရဲ့တုံ့ပြန်မှုပေါ့ကိုဒီရွေးကောက်ပွဲရလဒ်ကိုကြည့်ပြီးတော့သိနိုင်တယ်ဆိုကျွန်တော်အနေနဲ့တော့အဲ့လိုယူဆတယ်ဒီနေ့အာနာပါတီကိုပြည်သူလူထုကဘယ်လိုသဘောထားလဲအာနာပါတီရဲ့ performance ဆိုလုပ်ပုံကိုင်ပုံတွေပြည်သူလူထုကဘယ်လိုသဘောထားလဲဆိုတဲ့ကိစ္စကဒီရေကောက်ပွဲရလက်ပေါ်မှာကိုကြည်ချင်းအားဖြင့်ကျွန်တော်အများကြီးအပြည့်ကိုသိနိုင်တယ်ခံမှန်းနိုင်တယ်လို့သုံးသပ်လို့ရတယ်တပြိုင်တည်းတည်းလည်း2020အတွက်ပေါ့နော်2020မှာဖြစ်လာနိုင်တဲ့နိုင်ငံရေးအနေအထားပေါ့နိုင်ငံရေးဆိုတော့သုံးသပ်နိုင်တဲ့အခြေအနေရှိတယ်လို့ကျွန်တော်အနေနဲ့တော့အဲ့လိုယူဆပါတယ်ဗျ
။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဒေါက်တာတူချာရဲ့သဘောထားကိုခင်ဗျာအခုဒီကြားပြတ်ရွေးကောက်ပွဲကဘယ်လောက်တိတိကျွန်တော်တို့ဒီနိုင်ငံရေးအခင်းအကျင်းမှာအရေးကြီးတယ်လို့ပြောနိုင်လဲခင်ဗျာ
။ဟုတ်ကဲ့ကျွန်တော်အမြင်ကတော့တော်တော်အရေးကြီးတယ်လို့မြင်ပါတယ်။အဲကြောင့်လဲဆိုလို့ရှိရင်အခုကျွန်တော်ဒီအပြောင်းလဲဖြစ်ပေါ်လာတဲ့ဒီကာလဒီလို့ဆိုတော့ကျွန်တော်ညီမနိုင်ငံရေးဖြစ်ပေါ်ပြောင်းလဲမှုနဲ့ပတ်သက်ပြီးမှပြည်သူလူထုကအပြောင်းလဲကိုသူမြင်ချင်တယ်လူချင်းတယ်အဲကြောင့်လို့အဲ့ဒီအပြောင်းလဲဖြစ်လာဖို့ကိုတို့ကမျှော်လင့်နေကြတယ်။ဒါကြောင့်ဘယ်ပါတီဘယ်ပုဂ္ဂိုလ်ကိုတို့မေးပေးလဲလို့ရှိရင်အပြောင်းလဲပုံရိပ်ဖြစ်လာနိုင်မလဲဆိုတော့တို့ကဒီတည်ကျင်နေကြစမ်းသပ်ကျင်နေကြတာ။ဒါကြောင့်တို့ကအရင်ကလည်းပေးမေးပေးခဲ့တဲ့ပါတီဒီပုဂ္ဂိုလ်တွေရှိခဲ့ပါလား။ဒီပါတီပုဂ္ဂိုလ်တွေပေါ်မှာလည်းတို့သုံးသပ်တာ။ရလို့ရှိရင်တို့ကျေနပ်မှုရှိလားမရှိလား။ဒါတို့အားလုံးဒါသုံးသပ်နေကြတာဖြစ်တယ်။ဒါကြောင့်မို့ကိုလာမဲ့ဇာတ်ထွက်ရုပ်ကောက်ပွဲလေအင်္ဂလာကြီးကြီးပါတယ်။အဲသူတို့အနေနဲ့ပို့ပြီးကျွန်တော်အားရမကောင်းတဲ့ကိုစီလောင်းများရွေးချယ်နိုင်မလားဆိုတော့တွေ့သူတို့ဒီမှာရှိတယ်။ဒါကြောင့်မို့ဒါကပါတဲ့လဲဆိုရင်ပြည်သူတို့အကျိုးအတွက်ဒေတာအကျိုးအတွက်ဖြစ်ပါတယ်။အားကြောင့်မို့လာမဲ့ရုပ်ကောက်ပွဲဒီ Loss Solution နံပါတ်3ရဲ့နေကြီးပါမယ်။ဇာတ်ထွက်ရုပ်ကောက်ပွဲအင်္ဂလာကြီးကြီးပါတယ်။ဒီလိုလိုတော့တဲ့ဒေတာဆံပြည်သူမေးစံတရှိနေတဲ့အခုရေကောင်းတရားဖြစ်ပါတယ်။ဒါကလည်းတို့လည်းလို့ဆုံးရှုံးခံကြမှာမဟုတ်ဘူး။ဒါကြောင့်တို့ကအခုကတည်းကတော်တော်လေးကိုတုံးတက်ကြည့်နေကြတယ်။တော်တော်လေးတို့ကဒါဟိုစားပေါ်နေဘူး။မေးပေးရမယ်ဘေးပါတီမေးပေးရမယ်ဆိုတော့တို့တော်တော်လေးကိုစဉ်းစားနေကြပြီဖြစ်ပါတယ်။ဒါတို့ဆုံးဖြတ်ကြမှာပါ။ဒ ဒီလိုရှိတော့အဲဒီအတစ်နှစ်တောင်းဆေယူကပွဲတော်လေသူတို့စဉ်းစားနေကြမှာပါ။အဲကြောင့်လေတောင်းဆေယူကပွဲဆိုလေတိတ်ဝီးတော့တာမဟုတ်ဘူးလေ။ဒါကြောင့်မလို့ဒီပြည်သူလူထုကအပြောင်းလဲအဖြစ်ပေါ်လာဖို့ဘယ်ပါတီဘယ်ပုဂ္ဂိုလ်ဘယ်အမတ်လောင်းကိုမဲပင်ပို့ပြီးမှဖြစ်နိုင်ခြင်းရှိလဲဆိုတော့သူကတချင်လုံးတုံးတတ်နေတယ်လို့ကျွန်တော်တုံးတတ်မိတယ်။ဒါကြောင့်ယူကပွဲတိုင်းယူကပွဲတိုင်းကအင်မတန်ကြီးကြီးတယ်လို့ကျွန်တော်အဲ့လိုယူဆပါလေ
။ဟုတ်ကဲ့ဆရာတူရကျေးဇူးပါ။ဆိုတော့ဒီကျွန်တော်ပြီးခဲ့တဲ့ဒီယူကပွဲတွေမှာတွေ့ခဲ့ရတာကတော့ဒီငယ်စနစ်တစ်ခုအပြောင်းလဲဖြစ်လာအောင်ဒီထောက်ခံမဲတွေပေးပါဆိုပြီးစီယုံခဲ့တဲ့ NLD ပါတီကတခဲနဲ့အနိုင်ရတာကျွန်တော်တွေ့ရပါတယ်။ဒါပေမဲ့လည်းအခုဆိုရင်တော့ဒီအာဏာရလာတာတတန်းဝက်ကျိုးလာတဲ့အချိန်မျိုးမှာဒီမျောလင်းသလောက်ဟိုမဖြစ်တဲ့ပုံမှာအားမလို့အားမရတဲ့အနေနဲ့ကျွန်တော်တို့ကြားနေရပါတယ်။ဆိုတော့ဒီ NLD ပဲဖြစ်ဖြစ်ပေါ့လေတရားရင်ပါတီတွေတခြားနိုင်ငံရေးပါတီတွေတတိပုဂ္ဂလဝင်ပြိုင်တဲ့ပုဂ္ဂိုလ်တွေနေနေပဲဖြစ်ဖြစ်ဒီနိုင်ငံရေးမှာလုံနိုင်ကံနိုင်စွမ်းရှိတဲ့သူတွေလုံနေပြီလို့များအောင်ပြောနိုင်သလားကိုအောင်မိုးဆိုအရင်ဆွေးနွေးပေးပါဦးခင်ဗျာ။
ဒီကကြတဲ့အချက်ကတော့ရေကောက်ခံရတဲ့ပုံကိုယ်တွေရေကောက်ခံရတဲ့ကိုယ်စားလှယ်တွေရေကောက်ခံရတဲ့နိုင်ငံရေးပါတီတွေကသူတို့ကိုရွေးချယ်ပေးလိုက်တဲ့ပြည်သူဗဇ္ဇနာရှင်ပြည်သူတွေပြည်သူလူထုကိုတိတိကျကျဘယ်လိုခေါ်မလဲတာဝန်ခံနိုင်မှုလိုပါလေတိတိကျကျကိုစားပြုနိုင်မှုလိုပါလေအခုပြီးခဲ့တဲ့3နှစ်သက်တမ်းကိုကြည့်တဲ့အခါကျတော့ကျွန်တော်တို့ကပြည်သူကပြောမှဆိုအချိန်ကတော့လွတ်တဲ့ကိုယ်စားတော်တော်များများကသူတို့ကိုရွေးချယ်ပေးလိုက်တဲ့ constituency ပေါ့နော်သူတို့ကိုရွေးချယ်ပေးလိုက်တဲ့မဲဆန္ဒနယ်ရဲ့မဲဆန္ဒအရှင်ပြည်သူတွေကိုတည်တည်ချာချာအာမခံတာတည်တည်ချာချာတာဝန်ခံတာတည်တည်ချာချာတာဝန်ယူတာပေါ့နော်အဓိကအားဖြင့်တော့တာဝန်ခံမှုတာဝန်ယူမှုပေါ့အဲ့ဒီအပေါ်မှာတစုံတရာအားနည်းတယ်လို့ဒါဒီကျွန်တော်အခုကမ်ပိန်းလုပ်တဲ့ကာလမှာဒီမဲဆန္ဒအရှင်ပြည်သူတွေနဲ့တွေ့တဲ့အခါမှာအဲ့ဒီအတန်ဒီတော်တော်များများကိုဟိုကျွန်တော်ဟိုဟိုကြားရတယ်သိရတယ်ပေါ့နော်ကျွန်တော်အဓိကပြောချင်တာကတော့ဒီပြည်သူလူထုကရွေးချယ်တင်မြှောက်လိုက်တဲ့ကိုယ်စားလှယ်တွေကနောက်တော့နိုင်ငံရေးပါတီတွေကသူတို့ရွေးချယ်လိုက်တဲ့ပြည်သူလူထုအပေါ်မှာဟိုတည်တည်ချာချာတာဝန်ခံမှုတာဝန်ယူမှုရှိဖို့တကယ်လိုအပ်တယ်အဲ့ဒီအခြေအနေကတော့တကယ်လိုအပ်နေတဲ့အခြေအနေဖြစ်တယ်လို့ကျွန်တော်ပြောချင်ပါတယ်
โอเคเสียทุจาအမြင်ရောခင်ဗျာကျွန်တော်ဒီနိုင်ငံရေးမှာလုံနိုင်ငံနိုင်စွမ်းရှိတဲ့လူတွေနောက်လူထုအတွက်မမမမရဲမဲ့လူတွေဒီမြန်မာနိုင်ငံရေးမှာလိုအပ်နေတယ်လို့ပြောနိုင်လားဆရာ
ညာလိုအပ်ပါတယ်ဒါဒီအမလောင်းတယ်လားဒါကိုယ်စလေလောင်းတယ်ဆိုတာကအရေးချင်းရှိဖို့လိုပါတယ်အရေးချင်းမရှိတဲ့ကိုယ်စလေလောင်းတယ်ကကိုယ်စလေဖြစ်လန်တယ်ဘာမှလည်းလုတ်ဖြစ်မှာမဟုတ်ဘူးဒါကြောင့်သူအတိတ်ကတော့ဒါ capacity ပါတို့ရတဲ့အရေးချင်းပြပါပေါ့အင်္ဂါရေးကြည့်ပါတယ်ဒါကြောင့်လူမပုဂ္ဂိုလ်မှန်ကိုဒါကျွန်တော်ယူချေပြီးတော့မှရုပ်ပေါ်ပေါ်ဝင်ခိုင်းဖို့လိုတယ်ပေးပါတယ်မဆိုးပါတော့အဲပြီးရင်နောက်တစ်ခုကတော့အပြောင်းလဲမဖြစ်နိုင်တဲ့ကိစ္စရတစ်ခုကတော့ဒီလူပုဂ္ဂိုလ်လူပုဂ္ဂိုလ်ရဲ့ရေးချင်းပုံမှန်လည်းမိတယ်တလို့ဒါစင်ခေါ်မှုဒီပုံမှန်လည်းမိတယ်စင်ခေါ်မှုဒီဘလော့ရှိတယ်လေဟုတ်လားဒါနောက်ရှိပေးတဲ့ပုဂ္ဂိုလ်တွေဒါဘလော့ရှိတယ်လေအဲပြီးတော့ဒီဖွဲ့စည်းပုံကဒီပြုပြင်ကြောင်းလေးကိုဘလောက်လမ်းကြောင်းပေးနိုင်တယ်လဲဆွဲပေါ်မှာလည်းမူတည်ပါတယ်။ဒါကြောင့်မို့ပြောချင်တာကတော့ဒီကိုယ်စီလုံးယူတဲ့နေရာမှာတော့တကယ်ရည်ရှိပြည့်မြည်တဲ့ပုဂ္ဂိုလ်တွေယူချင်တယ်ပေါ့အမှန်တရားယူချပါတယ်ခင်ဗျာ
။ဟုတ်ကဲ့ဆရာတူရဆွေးနွေးတာကျေးဇူးပါ။ကျွန်တော်ဆွေးနွေးပွဲအတွက်ကိုစာရေးပေးပို့ထားတာတွေကိုရင်ပါဝင်ဆွေးနွေးဖို့ဆက်သွယ်ထားရလည်းရှိပါတယ်။အရင်ဆုံးတူကတော့ကျွန်တော်တို့ထိုင်းနိုင်ငံကကိုသီးလယ်မှုဖြစ်ပါတယ်။ကိုသီးလယ်မှုသဘောထားလဲဆွေးနွေးနေတာပဲဖြစ်ဖြစ်မင်းမြဲနေတာပဲဖြစ်ဖြစ်ဆွေးနွေးမင်းမြဲနေပါတယ
်။ဟုတ်ကဲ့ခင်ဗျာ။အားလုံးမင်္ဂလာပါခင်ဗျကျွန်တော်အရင်ကတော့နော်အခုကျွန်တော်ဗမာပြည်လူသူကိုစားပြည်ကလူတိုင်းလားပြည်သူကိုစားပြည်ဝဲလူအားတိုင်းလားအဖွဲ့အစည်းတိုင်းလားကိုယ်စားတော်တွေပဲဖြစ်မယ်လို့ကျွန်တော်အရင်ကမြင်နေခင်ဗျအဲ့ဒါကြောင့်မဟုတ်နော်ကျွန်တော်တိုင်းလားပြည်သူတွေနဲ့တိုင်းလားကိုယ်စားတွေတွေနော်လွတ်တော်တွေရအောင်နော်သင်ပို့ပြီးကြပါနဲ့မဲထည့်ပြီးကြပါလို့ကျွန်တော်ပြောချင်တယ်နောက်ပြီးတော့နော်ဗမာပြည်ကနော်ဗမာပြည်ကသမားဟိုနော်သမားဒီဘယ်မှာအကျိုးပြုတဲ့လူပြောက်အနေအကြောင်းကျွန်တော်နည်းနည်းပြောချင်ပါတယ်ခင်ဗျဘာလို့လဲဆိုတော့အောက်လာအောင်ထားမှာအောက်လာအောင်ထားကကျွန်တော်တို့သမားဒီကိုကိုစားပြုတဲ့လူပြောက်ဖြစ်ပါတယ်ခင်ဗျဘာဖြစ်လဲသူ့ရဲ့လက်ဖွဲ့ပွဲမှာသူထိုးတက်လိုက်တဲ့အချိန်မှာနော်ကျွန်တော်သူ့မြင်လဲရတယ်သူ့အနိုင်လဲရအောင်ကျွန်တော်အနေနဲ့မျက်ရည်ကျခဲ့ရပါတယ်အဲ့ကျတဲ့မျက်ရည်ဟာကျွန်တော်ဝန်တာတဲ့မြင့်ကြီးလို့ကျွန်တော်အနေနဲ့ပြောချင်ပါလားခင်ဗျာ
ဟုတ်ကဲ့ဒါဟိုပြောမယ်ဆိုရင်တော့ကိုတိလက်မှုကတိုင်းသားလည်းဖြစ်တော့တိုင်းသားတယောက်ကခန်းစားချက်လို့ဆိုရပါလိမ့်မယ်အခုကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပဲကျွန်တော်တို့ဒီ Facebook ကနေကျွန်တော်တို့မှတ်ချက်ပေးနေတာလည်းရှိနေပါတယ်သူကတော့ချစ်ဆွေဆိုတဲ့အကောင့်ပိုင်ရှင်းမှာသူကတော့ဘယ်ပါတီပဲတက်တက်ကောင်းအောင်လုပ်ရင်တော့ခြိုက်တယ်ဒါပေမဲ့အပြောတစ်မျိုးအလုပ်တစ်မျိုးဆိုရင်တော့ no ပါပဲဆိုပြီးတော့ သူကရေးပါတယ်နောက်တူကတော့ပန်ထွန်း PMT ဆိုပြီးတော့အကောင့်ပိုင်ရှင်ပါသူကတော့ဂျားပြတ်ဆိုတော့ပထမအဆန်းဆာမိုးဘက်ဖြစ်ပါတယ်ဆိုပြီးတော့ရေးပါတယ်တခြား Facebook ကမှတ်ချက်တချို့လည်းမဆုံမွန်ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီ slide ဟာရှင်းဆိုတဲ့အကောင့်ကတော့2008ခြေဥ်ကိုပြင်ဆင်ဖို့တတိရှိရှိလွှတ်တော်ထဲမှာပြောရဲဆိုရဲတင်ပြတောင်းဆိုရဲတဲ့အမှတ်တွေတကယ်လိုအပ်ပါတယ်ခြေဥ်ကိုပြင်လိုက်မယ်ဆိုရင်နိုင်ငံကအလိုလိုတိုးတက်လာပါလိမ့်မယ်တိုင်းပြည်တစ်ပြည်မှာမူဝါဒကောင်းဖို့အရန်ကိုလိုအပ်နေပါတယ်မူဝါဒကောင်းရင်တရားဥပဒေစိုးမိုးမှုရှိရင်လူတွေလိမ္မာလာမယ်အခရီးလိုက်စားမှုတွေကင်းရှင်းလာမယ်ဒါဆိုရင်တိုင်းပြည်ဟာတိုးတက်လာဖို့ကြိမ်းသေပါပဲအရင်လွတ်လပ်ရေးရခါစားတုန်းကဆိုရင်တော့ပြည်သူလူထုကတက်မတော်သားတွေကိုအရန်ကိုလေးစားခဲ့ကြပါတယ်1962ခုနှစ်ကနေစလို့အခုအထိတက်မတော်ကိုဘယ်ပြည်သူမှမလေးစားပါဘူးအထူးသဖြင့်တိုင်းရင်းသားတွေကတက်မတော်ကိုကြောက်လန့်ပြီးတော့အားပေးထောက်ခံမှုမရှိပါဘူးဒါကြောင့်မို့လို့တက်မတော်အနေနဲ့2008ခြေဥ်ကိုပြင်ဆင်ဖို့လုံးဝထောက်ခံသင့်ပါတယ်ပြည်ထရေးကာကွယ်ရေးနယ်စပ်ရေးရာစတဲ့ဌာနတွေကိုလည်းအယက်သားအစိုးရလက်ထက်ကိုပြန်ပြီးတော့အပ်စေချင်ပါတယ်ဒါဆိုရင်မြမတက်မတော်သားတွေဟာပြည်သူလူထုရဲ့အားပေးထောက်ခံမှုလေးစားဂုဏ်ယူမှုကိုအပြည့်အဝရယူနိုင်မှာဖြစ်တယ်ဆိုပြီးရေးထားပါတယ်ပေါက်ကျိုင်းဆိုတဲ့အကောင့်ကတော့အမေရိကန်မှာလိုမျိုးအင်အားကြီးပါတီနှစ်ခုလိုပါတဲ့အပြိုင်ဆိုင်ရှိမှတိုးတက်မှာပါတဲ့တင်းတင်းမောင်ဆိုတဲ့အကောင်ကတော့နိုင်ငံကိုတိုးတက်အောင်လုပ်ချင်တဲ့နိုင်ငံကိုမြှင့်တင်ချင်တဲ့သူတွေကိုစိတ်ဓာတ်ကိုကိုအရင်တိုးတက်အောင်လုပ်ပြီးတော့မှဒီကိုယ့်ရဲ့စိတ်ဓာတ်ကိုမြှင့်မှစိတ်ဓာတ်ကအရင်တိုးတက်မှနိုင်ငံကတိုးတက်ပါမယ်မဲဆွဲတုံးကတော့တမျိုးမဲအောင်တော့တမျိုးပါ VOA ရေးတဲ့နောက် Bill Gates ဆိုတဲ့အကောင်ကတော့အဂရိလိုက်စားတဲ့အကျင့်ပြတ်ခြားစားဝင်ကြီးဝန်ထမ်းတွေကိုထိထိရောက်ရောက်အရေးယူပေးပါတဲ့ NND ရွှေဝါရောင်တန်ကတော့ခေါင်းဆောင်ဆရာတော်မိန့်ခဲ့တယ်လို့ပါတယ်လုံလို့ရတာတွေအများကြီးရှိပေမဲ့အားနည်းနေပါသေးတယ်တဲ့ NND နဲ့ကြန့်ခိုင်ရေးအပြင်ပြည်သူကိုစားပြုကြောင်းသားဟောင်းနေရဲ့ပါတီအဂရိလိုက်စားမှုကင်းတဲ့တမာတမတ်ကြတဲ့ပါတီခေါင်းဆောင်တွေလိုအပ်ပါတယ်တဲ့အတိတ်သမိုင်းမကောက်တဲ့သခိုးပါတီကိုမဲထဲမိရင်တော့ဒီတသက်သေးပါပြီဆရာတဲ့အစိတ်သားကိုလွှတ်တော်တွေကထွက်နိုင်အောင်ဥပဒေအားလုံးကိုပြင်ရပါမယ်တဲ့ဣချောဆိုတဲ့အကောင်ကတော့2008အခြေခံဥပဒေကိုရဲရဲရင်ရင်အာသွန်ခွန်ဆိုင်မစုံမနစ်ပြင်ရတဲ့ပါတီပြင်ရတဲ့အမတ်တွေလိုပါတယ်တဲ့ဒီလိုပဲလုံနိုင်မှလုံရဲမှပြည်သူကိုယ်စားလှယ်ဆိုပြီးလုံကြပါတဲ့ကျေးဇူးတင်ပါတယ်ဆိုပြီးရေးထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါနောက်ထပ်ဒီ Facebook မှာအခုကျွန်တော်တို့ဒီတိုက်ရိုက်လွတ်နေတဲ့အချိန်မှာပဲမှတ်ချက်တချို့ကိုလည်းဖော်ပြချင်ပါတယ် Superman ဆိုတဲ့အကောင့်ဖန်ရှင်ကတော့ဂျာပြတ်မှာအနိုင်ရတဲ့ပါတီက2020မှာတေချာပေါက်အနိုင်ရမှာပါတဲ့နောက်တစ်ယောက်ကတော့တီဟအောင်ဆိုတဲ့အကောင့်မှာသူကတော့2008ခြေဥ်ကိုပြင်ပနိုင်မဲ့ပါတီလိုနေပါတယ်ဆိုပြီးတော့သူကပြောပါတယ်နောက်ကျွန်တော်တို့ email နဲ့ပေးပို့ထားတဲ့ account version တယောက်ကတော့ Nobel ဆိုတဲ့ account version မှာသူကတော့2008ခြေခံဥပဒေကိုပြင်နိုင်မဲ့ပါတီစစ်လိုနေပါတယ်တဲ့သမရကကာဝေးဦးစီးချုပ်ကိုခန့်နယ်ဖြုတ်နိုင်တဲ့ power အာဏာအပြည့်ရှိဖို့လိုပါတယ်မင်းကိုနိုင်တို့ပါတီကိုကျိုးဆိုပါတယ်ဆိုပြီးသူကရေးပါတယ်သူဆိုလိုချင်တာကတော့ကိုမင်းကိုနိုင်ကတော့ပါတီမထောင်ပါဘူးဟို88ကထောင်တဲ့ပါတီကိုဆိုလိုချင်တယ်လို့နားလည်ပါတယ်ဒီမကြခင်ကပဲ88မျိုးဆက်ចောင်းသားတွေကပြည်သူပါတီဆိုပြီးတော့ဟိုနိုင်ငံရေးပါတီစစ်တစ်ခုလည်းထောင်ထားတာရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့လည်းကျွန်တော်အလင်းတင်တော့ကိုကျွန်တော်ဆွေးနွေးချင်ပါတယ်ကိုအောင်မိုးစော်ကြီးဆိုတော့ကျွန်တော်ဒီလို88ကဒီလိုဟိုပြည်သူပါတီဆိုပြီးတော့နိုင်ငံရေးပါတီစစ်တစ်ခုထောင်လိုက်တာမျိုးလို့နိုင်ငံရေးအင်အားစုတွေတစ်တွေပေါ်လာတယ်ဒါတွေကဟောဒီမြန်မာနိုင်ငံရေးမှာအပေါင်းလက္ခဏာလို့ပြောနိုင်လားခင်ဗျာ
ကျွန်တော်ထင်ပါတယ်ဒီနိုင်ငံရေးပါတီပေါ်ပေါက်လာတဲ့ကိစ္စကအပေါင်းလက္ခဏာဖြစ်ပါတယ်ဥပမာဦးကိုကိုကြီးတို့ဒီနိုင်ငံရေးပါတီပေါ်ပေါက်လာတဲ့ဒါသူတို့တမိုင်းကိုကြည့်လို့ရှိရင်လည်းသူတို့တောက်လျှောက်ပြည်သူတွေအတွက်သူတို့အလုပ်လုပ်ခဲ့တာဖြစ်တယ်ဒီဆရာနာရှင်စနစ်ပြုတ်ကြရေးအတွက်အလုပ်လုပ်ခဲ့တာဖြစ်တယ်သူတို့နောက်ခံတမိုင်းအခြေခံသူတို့ကနေ့အထိလုံလာတဲ့နိုင်ငံရေးကိုနှစ်နှစ်ကာလလုံနေတာဖြစ်တယ်ဟောဒီလိုပုံကူမျိုးတွေနိုင်ငံရေးပါတီဖွဲ့တဲ့နိုင်ငံရေးပါတီထောင်လာတယ်ဆိုတဲ့ကိစ္စကကောင်းတဲ့လက္ခဏာဖြစ်ပါတယ်ကျွန်တော်တို့တိုင်းပြည်မှာဟိုတကယ်တမ်းကျတော့နိုင်ငံရေးပါတီတွေဒီထောင်ရတယ်ဆိုတာလေ process တစ်ခုပါပဲနိုင်ငံရေးပါတီတခုလုပ်တဲ့ဆိုတော့ချက်ချင်းလည်းနိုင်ငံရေးပါတီဖြစ်တာမဟုတ်တော့ကိုကာလတစ်ခုအချိန်တစ်ခုယူပြီးတော့တည်တည်ချာချာလုပ်မှာတဖြည်းဖြည်းချင်းကျွန်တော်တို့ဟိုနိုင်ငံရေးပါတီတခုအဖြစ်ခိုင်ခိုင်မာမာရပ်တည်လာနိုင်မဲ့အခြေအနေဖြစ်မှာပါအဲ့တော့ကျွန်တော်တို့နိုင်ငံမှာလည်းနိုင်ငံရေးပါတီတွေကလွတ်လွတ်လပ်လပ်ကိုယ့်ဘာသာကိုတည်ဆောက်ပြီးတော့ကျူဟာကြီးပြင်းနိုင်တဲ့ကိုယ့်ဘာသာကိုတည်ဆောက်ပြီးတော့ဟိုကျူကျေပြကြီးပြင်းနိုင်တဲ့အခြေအနေနိုင်ငံရေးဝန်းကျင်လည်းပဲအမှန်တကယ်လိုအပ်ပါတယ်ကျွန်တော်တို့တိုင်းပြည်တကယ်အမှန်တကယ်တော့ဒီမိုကရေစီစစ်စစ်အမှန်တကယ်လိုအပ်တယ်ဒီအခြေအနေအောက်မှာပဲနိုင်ငံရေးပါတီတွေကကိုဘာသာကိုဦးနာလို့ကိုချလောက်ပေါ်ကိုရပ်ပြီးကိုဘာသာကိုကြီးထွားအောင်ကိုဘာသာကိုလူထုထောက်ခံမှုရအောင်လုပ်နိုင်တဲ့အခြေအနေကိုတဖြည်းဖြည်းချင်းတည်ဆောက်သွားကြမှာဖြစ်ပါတယ်ဥက္ကဝေးတို့ပါတီမျိုးတွေပေါ်လာတာကောင်းတယ်တပြိုင်တည်းထဲမှာရှိပြီးသားနိုင်ငံရေးပါတီတွေကလည်းပဲတည်တည်ချာချာ
ဟိုကိုကိုကိုတိဆောက်နိုင်မှုခုနလူလူရဲ့အတန်တွေလူလူကိစ္စတွေကိုတကယ်ပဲကိုစားပြုနိုင်ဖို့အရွေးချယ်ခံရလို့ရှိရင်လည်းပဲလွတ်တော်ထဲမှာတကယ်ပဲဘယ်ကိစ္စကိုမှမကြောက်မရွံ့ပဲနဲ့ပြည်သူလူထုကိုစားကိုရွေးချယ်တင်မြှောက်လိုက်တဲ့မဲဆန္ဒရှင်တွေရဲ့ကိုစားသူတို့ကိစ္စတွေကိုတကယ်ပြောပေးဆိုပေးတကယ်ဖြစ်အောင်လုပ်ပေးမယ်ဟိုတိုက်တိုက်တုံးလုပ်ပေးနိုင်တဲ့ကိုယ်စလေရေကျွန်တော်ရှိမှာအမှန်တကယ်လိုအပ်နေတာအမှန်ပါပဲလက်ရှိလို့ရှိနေတဲ့လွှတ်တော်ကိုယ်စလေတွေကအဲ့ဒီလိုမဟုတ်ဘူးလားလို့တော့မေးကြရှိတယ်ကျွန်တော်ထင်တယ်အဲ့ဒီလက်ရှိလွှတ်တော်ထဲမှာရှိနေတဲ့လွှတ်တော်ကိုယ်စလေတွေတော်တော်များများဟာလဲပဲတကယ်တမ်းကျတော့ကျွန်တော်ရဲ့ဒီမိုစီရေးယုံကံမှုမျိုးသားတန်းတူရေးယုံကံမှုကြီးတွေတဲ့ကပေါ်ထွက်လာတဲ့ဒါလွှတ်တော်ကိုယ်စလေဖြစ်တယ်သို့တော်လည်းဒီနှစ်သုံးနှစ်လောက်အတွင်းမှာဘာကြောင့်သူတို့အတန်တွေတိတ်နေတာလဲဆိုတာကတော့ဟိုတော်တော်ဟိုမေခွန်းထုတ်စရာဖြစ်တယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ်
ဟုတ်ကဲ့ကိုအောင်မိုးဆိုဒါပေမဲ့တခုရှိတာပေါ့လေဒီလိုနိုင်ငံရေးအင်အားစုအစ်စ်တွေပေါ်လာတာကောင်းတယ်ဆိုရင်လည်းပဲတချို့ကတော့ဥမာပေါ့လေနိုင်ငံရေးပါတီတွေဟိုနောက်ထပ်များလာတဲ့ရွေးကောက်ပွဲဝင်တယ်ဆိုလို့ရှိရင်မဲခွဲလာတာမျိုးဒီလိုရလကောင်းမထွက်တာမျိုးတွေဟိုစိုးရိမ်မှုတွေလည်းရှိပါတယ်ဆိုတော့ဒီနိုင်ငံရေးအင်အားစုအစ်စ်တွေပေါ်လာတိုင်းကောင်းတယ်လို့တရားပေါင်းပြောနိုင်ပါမလား
ကျွန်တော်ထင်တယ်နိုင်ငံရေးပါတီရဲ့ရင်းရှိရက်တည်နိုင်ရေးမရက်တည်နိုင်ရေးကသူတို့ကလူလူပေါ်မှာဘယ်လောက်ထိကိုစားပြုနိုင်မလဲကိုစားမပြုတ်နိုင်ဘူးလဲဆိုတော့အခြေအနေပေါ်မှာမူတည်ပါတယ်ဟိုလူတို့အမှန်တကယ်ကိုစားပြုတ်နိုင်တဲ့သူတို့လိုအင်တွေကိုသူတို့စန္ဒတွေကိုအမှန်တကယ်ထင်အပ်တဲ့နိုင်ငံရေးပါတီကရည်ရှိမှကြံသွားမှာပဲဖြစ်တယ်လို့ကျွန်တော်အဲ့လိုပြောချင်တယ်လူတို့အမှန်တကယ်အလုပ်ကြီးမပြုတ်နိုင်တဲ့ပါတီတကယ်ကိုစားမပြုတ်နိုင်တဲ့ပါတီကတော့ရွေးကောက်ပွဲတွေမှာအနိုင်ရဖို့ဆိုတာဟိုတောက်လျှောက်တောက်လျှောက်တောက်လျှောက်သိမလွယ်လှဘူးရေရှင်မှာပျောက်သွားနိုင်တယ်လို့ကျွန်တော်ပြောချင်ပါတယ်ဟိုတကြိမ်နဲ့တည်းမှာပြောချင်တာကနိုင်ငံရေးပါတီတွေများတိုင်းလည်းပဲကျွန်တော်အခြေအနေအရှုပ်ထွေးတာမဟုတ်ပါဘူးဟိုတပါတီတည်းနိုင်ရောနိုင်နေတဲ့အခြေအနေမှာရောခဏကျွန်တော်နိုင်ငံရေးအခြေအနေကြီးကရှင်းရှင်းလင်းလင်းရှိလာတယ်မဟုတ်ပါဘူးတကယ်တော့ကျွန်တော်လူအဖွဲ့အစည်းကိုတိုက်ကတကယ်ကွဲပြားခြားနားမှုတွေနဲ့ဟိုများတဲ့လူဖွဲ့စည်းဖြစ်တယ်။ဟိုတိုင်းသားအင်အားစုတွေဆိုရင်လည်းအများကြီးပဲ။ဟိုတိုင်းသားလူမျိုးတိုင်းလူမျိုးတိုင်းမှာနိုင်ငံရေးပါတီတွေရှိကြတယ်။တခုမကရှိကြတယ်။အဲ့ဒီလိုပဲဒီဘက်ဒီဗမာအများစုနေထိုင်ကြတဲ့ကျွန်တော်ဒီမမှာလည်းပဲဒါဟိုပြည်တော်စုလက္ခဏာဆောင်တဲ့နိုင်ငံရေးပါတီတွေလို့ပြောကြတယ်။ရေဘူးကတော့ဗမာအများစုကောင်းဆောင်နေဖြစ်နေကြတယ်။အဲ့ဒီနိုင်ငံရေးပါတီတွေလည်းရှိကြ။ဟိုအဲ့တော့အဲ့ဒီအခါကျတော့ကျွန်တော်တဘာဝကျွန်တော်တို့လူမှုလက်တွေ့အရာကိုပဲနိုင်ငံရေးပါတီကများမှာပဲကျွန်တော်တို့ကလူမျိုးတွေအများကြီးပဲလူမျိုးတွေအများကြီးဆိုတဲ့အခါကျတော့ဒီလူမျိုးတွေကိုအခြေခံတဲ့နိုင်ငံရေးပါတီလည်းများမှာပဲဒီလိုပဲအယူအဆကိုအခြေခံတဲ့နိုင်ငံရေးပါတီလည်းရှိမှာပဲကျွန်တော်တို့ရှိနေတဲ့ကွဲပြားခြားနားတဲ့ကျွန်တော်တို့လူအဖွဲ့အစည်းရဲ့သဘောတဘာဝအရာလက်တွေ့အရာကိုနိုင်ငံရေးပါတီများနိုင်ဆိုတဲ့အခါမှာဒီနိုင်ငံရေးပါတီတွေကြားမှာနော်အတိအပြန်အလှန်စကားပြောဖို့အပြန်အလှန်ညှိနှိုင်းမှုတူးရဲ့အမြင်ကိုတူးလေးစားဖို့အရန်အရေးကြီးတယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်က
ဲ့ငါကတော့ဒီဝေကောက်ပွဲမှာငါ့ကိုလူလူကမဲပေးလိုက်တာဖြစ်တယ်ဒါကြောင့်အခြားဘသူအတန်တွေကိုနားထောင်ဖို့မလိုဘူးဆိုတဲ့အမြင်မျိုးရှိရင်တော့အဲ့ဒါကနည်းနည်းဟိုကျွန်တော်ကွဲရခြားနားတဲ့လူအဖွဲ့စည်းအတွင်းမှာတစုံတရာအများကလက်ခံတဲ့တော်လာပေါ်စီဒီကြဖို့ခက်နိုင်တယ်လို့ကျွန်တော်တို့အဲ့လိုပဲထင်ပါရ
ပြ။ဟုတ်ကဲ့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုစာရီပြဖို့ထားတဲ့လူပုဂ္ဂိုလ်တချို့လည်းရှိနေပါတယ်။တချို့စာရီကိုတခါလေးဖော်ပြခြင်းပါတယ်ဒီနေ့မှာသူကတော့ဥတင်ငွေရဲ့စာပါနန်းအောင်ဖော်ပြပေးပါဦးခင်ဗျ
။ကြားဖြတ်ရွေးကောက်ပွဲနဲ့2020ရွေးကောက်ပွဲတွေမှာအားကိုးရလောက်တဲ့နိုင်ငံရေးသမားတွေနိုင်ငံရေးပါတီတွေလိုအပ်ပါတယ်။လူလူအနေနဲ့ရွေးချယ်စရာကျင်းမြောင်းပါတယ်။ရွေးချယ်စရာဆိုလို့ပါတီကြီးနှစ်ခုသာရှိပါတယ်။အရင်ပါတီကြီးကိုကြည့်ပြန်တော့ပြည်သူနဲ့တသားတည်းမရှိနေတာတွေ့ရပါတယ်။ဘာလို့လဲဆိုတော့နောက်ကြောင်းပြန်အရေးမယူရတာတို့နောက်ပြီးအရစ်ကျဆန့်နေရတာတို့ကိုကြည့်ချင်းအပြင်အရေးအချင်းကိုသိနိုင်ပါတယ်။တခြားအကြောင်းချက်တွေလည်းရှိပါတယ်။နောက်လက်ရှိပါတီကြတော့လည်းလူတွေကကောင်းပါတယ်။ဒါပေမဲ့နိုင်ငံရေးအရေးအသွေးလိုအပ်ချက်တွေကရှိနေပြန်ပါတယ်။အစိုးရနဲ့လွှတ်တော်နှစ်ခုစလုံးအားကောင်းဖို့လိုအပ်ပါတယ်။လွှတ်တော်အနေနဲ့လည်းရရှိထားတဲ့သက်တမ်းအတွင်းတိုင်းပြည်အကျိုးဖြစ်မဲ့ဥပဒေဘတ်ဂျက်စသည်တို့ကိုတိုင်းပြည်အကျိုးဖြစ်ပေါ်ရတဲ့အချိန်ကိုတန်ဖိုးရှိရှိအသုံးချဖို့နဲ့အစိုးရကလည်းအမြန်ပွင့်လင်းမြင်သာမှုရှိရှိအကောင့်ထည့်ဖို့ဆောင်ရွက်ရမှာဖြစ်ပါတယ်။အခုပါတီကြတော့လည်းလွှတ်တော်သက်တမ်းမှာအတွေ့အကြုံရရှိလိမ့်မယ်လို့ယူဆပါတယ်။နောက်တစ်ခုကြားဖြတ်တဲ့2020မှာတော့လူမှုအတွက်မမမမရနိုင်တဲ့ကိုယ်စားလှယ်များလိုအပ်နေပါတယ်။ကိုယ်စားလှယ်တွေကိုလည်းသူတို့အရေးချင်းကိုဘလို့တိုင်းတာရမယ်ဆိုတာပြည်သူကမသိနိုင်ပါဘူး။အခုမှဝင်အရွေးခံကြလို့ဖြစ်ပါတယ်။န 2020ကျရင်တော့အဆင်ပြေမယ်ထင်ပါတယ
်ဟုတ်ဟုတ်ကဲ့ဒါကတော့ကျွန်တော်တို့ဥတင်ငွေရဲ့ပေးစာပါနောက်စာတစ်စာကတော့အမေရိကန်ပြည်သူ့အမောင်ထသနာရဲ့ပေးစာပါကိုအောင်ဖတ်ပြပေးပါဦးခင်ဗျာ
ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးကိုခက်ခဲခဲသွားနေရတဲ့အခုလိုချိန်မျိုးမှာအတွေ့အကြုံရင့်ကျက်တဲ့နိုင်ငံရေးသမားတွေနဲ့စုဖွဲ့ထားတဲ့နိုင်ငံရေးပါတီတွေလိုအပ်နေတာတော့အမှန်ပါပြည်ပြင်ပြောင်းလဲရေးအဆင်ပြေချောမွေ့ဖို့အစိုးရအကောင့်တွေအားလုံးကိုပြည်သူတွေနားလည်လက်ခံနိုင်အောင်ထောက်ပြပြောဆိုနိုင်မယ်ပါတီချင်းပူးပေါင်းဆောင်ရွက်နိုင်မယ်နိုင်ငံတကာ PR တွေကိုထိထိရောက်ရောက်တံပြန်ဖြည့်ရှင်းနိုင်မယ်လမ်းကြောင်းတွေကိုချပြနိုင်မယ်နိုင်ငံရေးသမားတွေလည်းလိုအပ်နေတယ်လို့ယူဆမိပါတယ်အခုတွေ့နေရတာကတော့နိုင်ငံရေးပါတီအများစုကအစိုးရရဲ့အာတာချက်အားနည်းချက်တွေကိုမိမိတို့ရဲ့ကောင်းမွန်တဲ့သဘောထားယက်တီချက်တွေနဲ့စနစ်တကွပြောင်းလဲရေးအတွက်ထောက်ပြပြောဆိုတာထက်မိမိလူမျိုးစုရင်းနဲ့ NLD ပါတီပေါ်ဝေဖန်ရှုတ်ချရေးတွေကပုံများနေတာတွေကိုတွေ့နေရတာဟာဝမ်းနည်းစရာကောင်းလွန်နေတယ်လို့ယူဆမိပါတယ်ပါတီတချို့ဆိုရင်မိမိပါတီအောင်နိုင်ရေးအတွက်စစ်ကောင်းဆောင်တွေကြောတော့နောက်ခံပြုထားတဲ့နိုင်ငံရေးပါတီတွေနောက်တန်ရောင်လိုက်နေကြတာဟာမိမိတို့ရဲ့ရည်သွေးနဲ့ရည်ချင်းကိုနှိမ်ချတယ်လို့ဖြစ်နေပြီးပါတီအတွက်ပါထိခိုက်နေတဲ့အသွားတာတွေတွေ့နေရပါတယ်ပြည်သူတွေရွေးချယ်တင်မြှောက်ထားတဲ့ကိုယ်စားလှယ်တွေအနေနဲ့ပြည်သူတွေဖြစ်ချင်တဲ့ဆန္ဒတွေကိုအပြည့်အဝမဆွမ်းဆောင်ပေးနိုင်တာကိုလက်ရှိအခြေခံဥပဒေနဲ့ဒီစစ်တပ်ရဲ့တစ်ဖက်သက်အခန်းကဏ္ဍတွေကြောင့်လို့နားလည်ပေးလို့ရနိုင်ပါတယ်။တကယ်လို့လူတစုကိုယ်သာကိုစားပြုပြီးတော့ပြည်သူကိုကိုစားမပြုတဲ့တမတ်သားကိုယ်စားလှယ်တွေသာရှိမနေဘူးဆိုရင်လွတ်တော်မှာပြည်သူတွေရဲ့အတန်လိုက်နေမှာအမှန်ဤကမားလို့ဆွေးနွေးလိုက်ရပါတယ်ခင်ဗျာ။
ဟုတ်ကဲ့ဒါတော့မောင်ရတနာပေးစာပါနောက်စာတစ်စာကတော့ကျွန်တော်တို့ဥစိန်မောင်မိထီလာမျိုးကဖြစ်ပါတယ်ကိုညံဝင်းအောင်ဖတ်ပြပေးပါဦးခင်ဗျ
2016ခုနှစ်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲမှာပါတီတွေအနေနဲ့တက်သုတ်နှင်ပြီးအချိန်တို့အတွင်းမှာမိမိပါတီဝင်ကိုယ်စားလှယ်လောင်းတွေကိုရွေးချယ်ပြီးရွေးချယ်တင်မြှောက်ခံခွင့်ပေးခဲ့ရတာကိုတွေ့ခဲ့ရပါတယ်အရေးချင်းပြည်သူမပြည်သူများပါဝင်သလိုပါတီဝေးတာဝန်ကိုတစ်ဆာရှိရှိတာဝန်တည်တည်ကြည်ကြည်ပြုံပြုံထမ်းဆောင်မှုလောက်ကိုသာဦးစားပေးကကိုစလေလောင်းဥည်ပြည့်အောင်ရွေးချယ်ခဲ့ရတဲ့သူတွေလည်းပါဝင်တာတွေ့ခဲ့ရပါတယ်ပြည်သူလူထုအများစုကလည်းမိမိတို့အားထားယုံကြည်ရာပါတီရဲ့မျက်နှာကိုကြည့်ပြီးအရွေးချယ်ခံကြတဲ့ကိုစလေလောင်းတွေကိုနိုင်ငံရေးအသည့်အထက်ဆိုင်ရင်ဆန္ဒကိုဦးစားပေးပြီးရွေးချယ်ခဲ့ကြတာကိုတွေ့ရပါတယ်ဒါကြောင့်အခုလွတ်တော်အစဉ်အဆက်နဲ့အစိုးရအဖွဲ့အစည်းအသီးသီးမှာတာဝန်ထမ်းဆောင်နေကြတဲ့အနာရပါတီဝင်ပုဂ္ဂိုလ်များထဲမှာအရေးချင်းပြည့်ပြည့်နဲ့ကြာရတာဝန်ကိုထိထိရရအကောင့်ထဲပေါ်ဆောင်ရွက်နိုင်သူအားနည်းနေတဲ့အခြေအနေကိုပြည်သူလူထုကတွေ့မြင်နေကြရပြီးအားမလို့အားမရဖြစ်နေကြတယ်လို့ယူဆပါတယ်။သို့တော်လည်းလုံရင်တင်ရင်လုံနေရတဲ့အချိန်ကာလဖြစ်လို့တီးခန့်စောင့်ကြည့်နေကြရတယ်လို့တွက်ဆမိပါတယ်။အခုလာမယ့်နိုဝင်ဘာကြားပြတ်ရွေးကောက်ပွဲမှာနဲ့နောက်လာမယ့်အထွေထွေရွေးကောက်ပွဲကြီးများမှာပြည်သူလူထုအနေနဲ့အတွေ့အကြုံတွေရှိခဲ့ပြီးဖြစ်လို့ပါတီမျက်နှာကိုလည်းအလေးထားကိုယ်စားလှယ်လောင်းတွေရဲ့အရေးချင်းများကိုလည်းထည့်သွင်းတွက်ချက်စမ်းစစ်ဝေဖန်ပြီးမှဆန္ဒပေးရွေးချယ်ကြဖို့လိုတယ်လို့အကြံပြုဆွေးနွေးလိုပါတယ်ပါတီတွေအနေနဲ့လည်းလက်ရှိတွေ့နေရတဲ့ဟာကွက်တွေကိုဖြေဖို့အတွေ့အကြုံရစ်ကျက်တဲ့ပုံကိုယ်တွေအစင့်မြင့်တာဝန်တွေကိုထမ်းဆောင်နိုင်မဲ့ကျွမ်းကျင်ပညာရှင်တွေကိုဦးစားပေးရွေးချယ်တာဝန်ပေးဖို့လိုပါမယ်သူမသာနိုင်ငံဖွံ့ဖြိုးတိုးတက်လာပြီးငြင်းငြမ်းသာယာဝါပြောတဲ့နိုင်ငံကြီးဖြစ်လာစေလိမ့်မယ်လို့ယူဆမိပါကြောင်းတင်ပြဆွေးနွေးအပ်ပါတယ်ခင်ဗျာ
ဒါတော့မေတီလာမျိုးကဥစိန်မောင်ရဲ့စာပါဆိုတော့နိုင်ငံရေးပါတီဆိုတာကတော့မူဝါဒတွေယက်တီချက်တွေယူဆတွေမတူလို့တိကျယက်တီတယ်ဆိုတာလည်းရှင်းပါတယ်ဆိုတော့ဒီတိုင်းရင်းသားပါတီတွေတခြားနိုင်ငံရေးပါတီတွေတတိပုဂ္ဂလတွေအနေနဲ့ NLD ပါတီကိုပဲဖြစ်ဖြစ်ဒီ NLD ရဲ့ကိုယ်စားလှယ်တွေကိုပဲဖြစ်ဖြစ်ပေါ့လေရှင်းနိုင်တဲ့မူဝါဒမျိုးအားသာချက်မျိုးဘာတွေများရှိတယ်လို့များပြောနိုင်မလဲအရင်ဆုံးတော့ကျွန်တော်ဒေါက်တာတူးချာဆွေးနွေးစေချင်ပါတယ်ဒီကချင်တိုင်းရင်းသားပါတီခေါင်းဆောင်တူးအနေနဲ့ဒီပေါ့လေ NLD ပါတီကိုပဲဖြစ်ဖြစ်ကိုယ်စားလှယ်တွေတက်ပဲဖြစ်ဖြစ်တာတယ်လို့ပြောနိုင်တဲ့ဟာတွေဘာတွေများရှိမလဲဆရာတူးချာ
ဟုတ်ကဲ့ကျွန်တော်ကပဲပါတီဖြစ်ဖြစ်ဒါခံကြည့်ကောင်းကိုဒီလိုလိုတော့အကျိုးတကယ်တည်ပူးကျင်တဲ့အပြောင်းလဲတကယ်လုပေးစေကျင်တဲ့ခံကြည့်တဲ့ပြည်ဝရှိဖို့လိုတယ်အဲ့ဒါကိုလည်းတကယ်ကောင်းတဲ့ဖော်နိုင်အောင်လည်းကြိုးစားရမှာပေါ့စင်ကိုမှုတွေရရှိတာပေါ့ဒါကိုကြော်လွားနိုင်ရမှာပဲအဲကြောင့်မလို့အထူးသဖြင့်ဒီပါတီကြီးတွေအနေနဲ့ဒါအရှင်ပြည်ဝတဲ့ကိုယ်လေတူရွေးချယ်ပါတီတွေမှာလည်းဒီအရှင်ပြည်ဝတဲ့ပါတီကိုနေများရှိလာလို့ရှိရင်ပါတီပေါ်စီကိုမမကန်တာအကောင့်တွေဖော်နိုင်မယ် solution ခိုင်ကျကောင်းကောင်းနဲ့လုပ်ကြမယ်ဆိုတော့ဒါပြည်သူလူထုလက်ခံပါတယ်အဲလားဒီဝဲဒီပြည်နယ်ဒီမှာ solution တော့ပြည်နယ်ပါတီရှိပါတယ်ဒီပြည်နယ်ပါတီလည်းသူတို့ခိုင်ကျနဲ့သူတို့အနေနဲ့လည်းကိုယ့်ရဲ့ဒေသကိုယ့်ရဲ့ပ ီနယ်ကိုရဲ့အဲတိုင်ဝမ်ကိုသူတဲ့ဖွံ့ဖြိုးစေခြင်းတဲ့စင်နာပြည်နယ်ဖွဲ့စည်းထားကြတဲ့ပါတီတွေဖြစ်တဲ့ခါကျတော့ဒီပြည်နယ်ပါတီတွေအနေနဲ့လည်းသူတို့ကခန့်ခန္ဓာကိုလည်းထည့်သွင်းပေးဖို့တော့လိုအပ်တယ်။အဲကြောင့်မို့ဒီဒေတာအရာအဲလှုပ်ဆောင်နေတဲ့အရာဒီအများကြီးလှုပ်ဆောင်နိုင်မယ်လို့အဲရဒီဒီဒီဒီရပါဒီဒီပါဒီတို့လည်းယုံကြည်အားကိုမို့ဒီရှိဖို့လည်းလိုအပ်တယ်အဲလိုကျွန်တော်ကတွားကြမယ် solution ပါဒီကြီးတွေအပိုင်းပြည်နယ်ပါဒီတွေအပိုင်းအဲလိုခွဲခြားပြီးတော့မှဒါလက်တွဲညီညီနဲ့အပြန်လာနားလည်မှုရှိရှိနဲ့လို့ဆောင်တွားကြမယ် solution တော့ဒါ computer တွေရေပြောင်းလဲတွေဖြစ်လာမှာပဲအဲကြောင့်ကျွန်တော်ပြောချင်တာပါလေ solution လို့ဒီပါဒီတခုအဲလူတို့ရဲ့ခံယူချက်ကအဓိကပဲအဲဒီခံယူချက်ကကောင်းဖို့လိုတယ်ဒါပေမဲ့ဒါကိုဒီအကောင့်တွေဖုန်းနေအောင်ဒါတနည်းစံချပြီးတော့မှဒါလုဆောင်နိုင်တဲ့အရေးချင်းတဲ့ရှိဖို့လိုအပ်တယ်ဒါမှပဲဒါကျွန်တော်ကအပြောင်းလဲပဲပြောပြီးတော့လို့ထအကျိုးအတွက်လည်းပြောဒါကျွန်တော်အကောင့်တွေဖုန်းနေမှာဖြစ်တယ်လို့ကျွန်တော်ခံယူပါတယ်ဗျာ
ဟုတ်ကဲ့ကျွန်တော်ဒီအချိန်တစ်မိနစ်လောက်ကြာနေတော့ကိုမိုးစောကိုဆွေးနွေးစေချင်ပါတယ်ကျွန်တော်တို့ဟိုလူ့ဘောင်သစ်ဒီမိုကရက်တစ်ပါတီအနေနဲ့က NLD လောက်အင်အားမကြီးရွေမဲ့ပေါ်လေဒီမူဝါဒိုင်းပါအရာဖြစ်ဖြစ်ပဲနောက်အယူဆပိုင်းအရာပဲဖြစ်ဖြစ်ပေါ့နော်နောက်ဒေသနာကိုလှုပ်ရှားတဲ့နယ်မြေအရာပဲဖြစ်ဖြစ် NLD ရဲ့တာတယ်နောက် NLD ကိုယ်စားလှယ်ရဲ့တာတယ်လို့ပြောနိုင်တဲ့ချက်တွေဘာတွေများရှိတယ်လို့ပြောလို့ရမလဲ
ဟိုတစ်တစ်ချက်ပေါ့နော်ကျွန်တော်တို့ကိုယ်စားလှယ်ကိုသာရွေးချယ်ခံခဲ့ရရင်ကျွန်တော်တို့ကိုယ်စားလှယ်အနေနဲ့နောက်အထူးသဖြင့်သူ့ကိုရွေးချယ်ပေးတဲ့မဲဆန္ဒရှင်ပြည်သူတွေကိုတိတိကျကျဟိုဘယ်လိုခေါ်မလဲ accountable ဖြစ်ဖို့ပေါ့နော်တိတိကျကျတာဝန်ခံမှာဖြစ်တယ်တိတိကျကျတာဝန်ခံခြင်းဟာဒီမိုကရေစီကျင့်စဉ်ကိုကျွန်တော်ကျင့်သုံးခြင်းဖြစ်တယ်အဲ့ဒီအခြေအနေအဲ့ဒီကိစ္စနဲ့ပတ်သက်လို့ကတော့ကျွန်တော်တို့မှာစွမ်းဆောင်ရည်ဟိုရှိတယ်လို့ကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ပါဝင်ဆွေးနွေးပြတဲ့လူ့ဘောင်သစ်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးရာကိုရိုင်းပါဝင်ဆွေးနွေးရသူတွေစာရေးသားပြပုတ်သူတွေနဲ့သောတာရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာ
စီစဉ်တင်ဆက်သူကိုအောင်လွေဦးနဲ့အတူထုတ်လုပ်သူကိုညာဝင်းအောင်တို့တင်ဆက်ပေးခဲ့တဲ့စနေနေ့တိုင်းလီလိုက်စီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့မနေ့ပြန်တနင်္ဂနွေနေ့မနေ့ခင်းမှလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်စနေညချမ်းအစီအစဉ်ဒီအဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းအချင်းချုပ်ကိုကိုအောင်အောင်ကတလှည့်ကြီးညာပေးပါအောင်ရှင
်အမေရိကန်ပြည်အောင်စုပန်ဆာဗေးနီးယားပြည်နယ်ရဲ့ဒီအဓိကမြို့ဖြစ်တဲ့ Pittsburgh မှာ Tree of Life ဂျူဖေးယားကျောင်းမှာမကြသေးခင်ချိန်ပိုင်းကလေးကပြစ်ခတ်မှုဖြစ်ပွားခဲ့တယ်လို့ရဲကပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့မြို့ကောင်စီဥက္ကဋ္ဌ Erica Strasburger ကလည်းအတီးပြီးပြောကြပြီးတော့ရဲရရှိနှစ်ဦးလည်းထိသွားတယ်လို့ဆိုပါတယ်လူဘလောက်များများပြစ်ကတ်ခံရလဲဆိုတာကိုတော့အခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူးတနက်သမားကိုလည်းမိထားပြီးပြီလားဆိုတာလည်းမသိရသေးပါဘူး Pittsburgh ရဲဌာနပြောခွင့်ရကတော့တိကျတဲ့အရာသူတွေရှိတယ်လို့ပြောပါတယ်သမ္မတဒေါ်နယ်ထရန့်ပေါ်ဝေဖန်ပြောဆိုသူတွေကိုပောက်ကွဲစီရတဲ့ပစ္စည်းတွေထည့်ထားတဲ့အထုပ်73ဒုတ်တွေမနယ်ပေးပို့ခဲ့သူဖလော်ရီဒါပြည်နယ်သားတဦးကိုဖမ်းဆီးနိုင်လိုက်ပြီလို့အမေရိကန်ရှေ့နေချုပ် Jeff Sessions ကပြောရတယ်ဆယ်စုနှစ်တွေအတွင်းရာဇဝတ်မှုကျူးလွန်ခဲ့တဲ့တမိုင်းကြောင့်နောက်ခံရှိခဲ့သူဖလော်ရီဒါပြည်နယ် Aventura မြို့ကအသက်56နှစ်အရွယ် Caesar Seyoc ကို Federal ရာဇဝတ်မှု9မှုနဲ့တရားစွဲထားကြောင်းရှေ့နေချုပ် Sessions ကသတင်းတောက်တွေကိုပြောပါရတယ်အမေရိကန်ကာကွယ်ရေးဝန်ကြီး Jim Mattis ကစော်ဒီသတင်းတောက်Jamal Khashoggi တူရကီနိုင်ငံဆော်ဒီကောင်စစ်ဝင်ရုံးတွင်တက်ခံခဲ့ရတဲ့အဟာအားလုံးအတွက်သတိထားတုံ့ပြန်စရာဖြစ်စေတယ်လို့ဒီကနေ့မှပြောကြားပါရတယ်။အားလုံးအနေနဲ့ဆွေးရတဲ့အခြေအနေကိုရှောင်လွှဲပြီးတော့အကောင်းဆုံးအခြေအနေကိုပေါ်ဆောင်ဖို့အလိုအဆုံးအခြေအနေမှာနိုင်ငံတကာစံသတ်မှတ်ချက်တွေကိုလိုက်နာဖို့ပြက်ကွက်တာကြောင့်ဒေတာရင်းတည်ငြိမ်ရေးကိုပြပြစေတယ်လို့ဘာရင်းမှကျင်းပတဲ့ဆွေးနွေးပွဲတွင်ပြောကြားသွားပါရတယ်။ရွှေပြောင်းဝင်ရောက်မဲ့သူတွေအမေရိကန်မက္ကဆီကိုနယ်စပ်ကိုဖျက်ပြီးတော့ဝင်မလာနိုင်အောင်တားဆီးဖို့ရည်ရွယ်တဲ့အမိန့်အစ်တစ်ခုကိုထုတ်ပြန်ဖို့သမ္မတဒေါ်နယ်ထရန့်အစိုးရကအစီအစဉ်စဉ်းစားနေရတဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ
်။သတင်းချင်းချုပ်ကိုကိုအောင်ကတင်ပြပေးသွားတာဖြစ်ပါတယ်ရှင်။စနေညအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညချမ်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနက်ဖြန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ်တနင်္ဂနွေနေ့မနက်ခင် VOA အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ24.50 MHz နဲ့လှိုင်းလက်မီတာ190 MHz ကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်
This program has come to you from the Voice of America, Washington.